Welcome to the Voice of America in Burmese.
Minglaw shin. VOA American Tan ye 2021 khu ni May 28 ye cha da patin ni ne ne khin a si sin go American Pi Thaw Su Washington DC myo raw ga ni line to meter 24 40 51 to a pyin line lat meter 190 kilohertz 1595 ro ga ni dai yai thon lwin taw ma ba shin.အင်ဂျင်နိုင်ပါစာသားပတင်းနေနေခင်အစီအစဉ်ကို VOA website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်ဒီကနေ့မနေ့သတင်းအစီအစဉ်မှာမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးတဲ့နောက်သေဆုံးရသူ824ဦးရှိနေပြီဖြစ်ကြောင်းကုလသမဂ္ဂကပြောကြားချက်နဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနာဆင်ရမှာပါအဲ့ဒီနောက်မှာတော့
When this movement prevailsThe exiled leaders of the NUG will have crucial tasks before them.
ဆီယနာတိုင်းမျိုးကိုစန့်ကျင်နေတဲ့လှုပ်ရှားမှုကြီးကိုတညီတညွတ်ထဲဖြစ်ဖို့ရေရှည်ခိုင်မာတဲ့ဒီမိုကရေစီစနစ်ရရှိဖို့ NUG အမျိုးသားညီညွတ်ရေးအစိုးရခေါင်းဆောင်တွေရဲ့တာဝန်အရေးပါကြောင်း American အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican ဝါရီလွှတ်တော်အမတ် Mitch McConnell ပြောကြားသွားတာကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်စကိုင်းတိုင်းတွင်စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေ WHO ညီလာခံကိုစစ်ကောင်စီတက်ရောက်ခွင့်ဆိုင်းငံ့ခံရမှုNUG ကကြိုဆိုလိုက်တာစတာတွေကိုတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကျော်စန်သားရဲ့မြမအရေးသုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ကြာသာပတင်းနေနေတဲ့ခင်သတင်းအစီအစဉ်ကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ကကြောပြမှာပါရှင
်။မြမနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းလေးလနီးပါးအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေပါဝင်အရသာတည်ဆုံမှု800ရောက်ရှိကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။
Over the past 115 days, at least 824 civilians, many of them women and children, have been killed since the military seized control.
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရပောင်း115ရက်အတွင်းအမျိုးသမီးနဲ့ကလေးတွေများပြားပါဝင်အရသာ824ယောက်သေဆုံးခဲ့ရပြီးထောင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ကြပါတယ်လို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဝန်ထမ်းတွေရဲ့ပြောဆိုချက်ကိုကိုးကားပြီးတွင်ရင်မှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကဗိုလ်ထုနဲ့သတင်းစာရှင်းလင်းမှုမှာပြောဆိုသွားတာပါဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုနဲ့လက်ဆဖျောက်ခံရတွေပါဝင်လူခွင့်ရေးချုပ်ဖောက်မှုတွေကြေကြေပြန့်ပြန့်နဲ့စနစ်တကျကျူးလွန်နေတာကြောင့်အရသာတွေကိုအကာအကွယ်ပေးဖို့လည်းမြန်မာစစ်တပ်ကိုကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်။အချိန်နဲ့မှာပဲနိုင်ငံရေးသမားတွေ၊စာရေးဆရာတွေ၊လူခွင့်ရေးလှုပ်ရှားသူတွေ၊ကျောင်းဆရာတွေ၊ကျန်းမာရေးဝန်ထမ်းတွေ၊အရသာဝန်ထမ်းတွေ၊သတင်းတောက်တွေ၊ရဟန်းသံဃာတွေ၊ထင်ပေါ်ကြော်ကြားသူတွေနဲ့တာမန်အရသာတွေပါဝင်လူပေါင်း 4,300 ယောက်ကလည်းဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်စန့်ကျင်အုံကြောင်းမှုတွေကိုလူညွန့်ရေးတပ်ဖွဲ့တွေနှိမ်နင်းမှုကြောင့်တည်ဆုံးသူရေးတွေ့ဟာသတင်းမီဒီယာတွေမှာဖော်ပြသလောက်မများဘူးလို့မကြတဲ့ရင်တော့ဟောင်ကောင်ခြေဆက် Phoenix ရုပ်သံဌာနနဲ့ online ဆက်သွယ်မြင်ကမ်းမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုထားပါဒါပေမဲ့လည်းနိုင်ငံရေးချင်းသားများကူညီဆက်လျှောက်ရေးအသင်း AAPP ပါဝင်လူခွင့်ရေးစောင့်ကြည့်လှုပ်ရှားမှုဖွဲ့နဲ့ကုလသမဂ္ဂတို့ကတော့တည်ဆုံးသူရေးတွေ့ရလက်တွေ့မှာပုံများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။မြန်မာဆက်အနာသိန်းခေါင်းဆောင်နေပေါ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဆိုရက PRP အရေးယူနေတဲ့စီစဉ်နေပေါ်ထိတ်တန့် Republican ခေါင်းဆောင်တယောက်က RP ထောက်ခံကြောင်းပြောဆိုလိုက်ပါတယ်
။ I've been in close touch with the Biden administration on Burma.Discussing how to best support the opposition to the junta while standing up new targeted sanctions.
မြန်မာရေးနဲ့ပတ်သက်လို့သမ္မတဂျိုးဘိုက်ဒန်ဆိုရနဲ့ထိတွေ့ဆက်ဆံပြီးစစ်ကောင်းဆောင်တွေနဲ့အတိုက်ခံရင်ဆိုင်နေသူတွေကိုအကောင်းဆုံးအားပေးထောက်ခံတဲ့မဲ့ဤလန်းတွေအာဏာသိမ်းစစ်ကောင်းဆောင်တွေအထိနာစေမဲ့ဝင်ဝင်ရမဲ့နေရာတွေကိုပြစ်မှတ်ထားတန်ခတ်မှုအသစ်တွေချမှတ်ဖို့ပို့ကုန်လည်စစ်တမ်းမြှင့်ဖို့တွေကိုလည်းဆွေးနွေးရတယ်ရှိပါတယ်။အမေရိကန်ဆိုရရဲ့မြင်းမြန်ဆန်းဆန်းတုံ့ပြန်ဆောင်ရွက်မှုတွေအပေါ်မှာလည်းအားရမိပါတယ်လို့တိုက်ကံ Republican Party ထက်လွတ်တော်လူနည်းစုခေါင်းဆောင် Mitch McConnell ပြောဆိုသွားတာပါမြန်မာပြည်သူတွေရဲ့စံနာတွေကိုထိရောက်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုစန့်ကျင်ပြီးစစ်တပ်ကအာဏာသိမ်းခဲ့တာကိုငြင်းချမ်းစွာစံနာပြသူတွေပေါ်အကြမ်းဖက်နှိမ်နင်းတဲ့လုပ်ရက်အတွက် American ကအထူးကနိုင်ငံရေးပါတီကြီးတစ်ခုကပူးပေါင်းဖိအားပေးဖို့လဲ Washington ခြေဆက် Heritage Foundation ကကမ္ဘာကထလုပ်တဲ့မြန်မာရေး online ဆွေးနွေးပွဲဘရူးနေကကျင်းပရမှာဖွင့်မှာစကားပြောကြားချိန်မှာထည့်သွင်းပြောဆိုတော့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့ဆင်အာနာသိမ်းမှုနဲ့နောက်ဆက်တွဲလွန်ကျွေးအာဏာပိုင်တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ဆွေရတော့အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ပါဝင်ထိတ်တန့်တာဝန်ရှိသူတွေကိုတန်ခတ်ရေးယူမှုတွေချမှတ်ထားတာပါ ပြီးရတဲ့သတင်းပတ်တဲ့တောင်ကိုရီးယားနဲ့အမေရိကန်သမ္မတတွေရဲ့ဝါရှင်တန်ကထိပ်သီးတွေ့ဆုံမှုပြီးမှလည်းမြန်မာနိုင်ငံသားတွေကိုသက်ဆိုင်ရာနိုင်ငံတွေကကိုလိုနီပေးပြီးဆက်လျှောက်ချဖို့နဲ့မြန်မာစစ်တပ်အတွက်လက်နက်တင်ဖို့ရောင်းချမှုတွေတားမြစ်ဖို့လည်းနိုင်ငံတကာအသံဝိုင်းကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းမတိမငြိမ်အခြေအနေတွေကြောင့်တဘာတောင်းဝင်တင်ဖို့ရောင်းချမှုတွေကရရှိတဲ့ငွေပေးချေမှုတွေကိုဆန့်ကန့်လိုက်တဲ့အကြောင်းပြည်သူ့ရင်နယ်လုံငန်းတိုတယ်ကပေါ်ဒူးနေမှာကြေညာပါတယ်။ရန်နာတဘာတောင်းဝင်တက်ကနေထိုင်းနိုင်ငံကိုသွယ်တန်းထားတဲ့ပိုက်လိုင်းလုံငန်းကိုပိုင်ဆိုင်တဲ့မုတ်တမတဘာတောင်းဝင်တည်ယူပို့ဆောင်ရေးကုမ္ပဏီ MGTC အစုရှယ်ယာဝန်ရဲ့မေလ၁၂ရက်အစည်းအဝေးမှာငွေပေးချေမှုအစီအစဉ်ဆန့်ကန့်ထားဖို့ဆုံးဖြတ်လိုက်တာလို့လည်းတိုတယ်ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဧပြီလ၁ရက်နေ့ကစငွေသားပေးချေမှုတွေဆန့်ကန့်ဖို့ကတော့ MGTC ကုမ္ပဏီရဲ့38.24ရာခိုင်နှုန်းပိုင်ဆိုင်တဲ့တိုတယ်ကုမ္ပဏီကအဆိုပြုခဲ့တာပါ။တိုတယ်ကုမ္ပဏီရဲ့ကြေညာချက်ထဲမှာတော့မြန်မာနိုင်ငံကအချင်းဖက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရှုတ်ချကြောင်းနဲ့ဥရောပသမ္မတ EU နဲ့အမေရိကန်ပြည်ထောင်စုတို့ကပိတ်ဆို့တံခါးမှုတွေချမှတ်တဲ့အခါလိုင်းနာမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ဆက်တွဲဆန့်ကျင်ဆန္ဒပြသူတွေကိုအချက်ဖက်နှိမ်နှင်းမှုတွေကြောင့်စစ်တပ်အတွက်ဝင်ငွေရနေတဲ့လူရဲတွေကိုရပ်တန့်မှုတိုတယ်ကုမ္ပဏီ PRP ခံနေရတာပါ။ပြင်သစ်ကုမ္ပဏီနဲ့တူဖက်ဆက်လုပ်ကန်နေတဲ့အမေရိကန်ရေနံကုမ္ပဏီ Chevron ကိုလည်းဗော်ဒူးနေကမြန်မာအရေးလိုရှာသူတွေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ Chevron Chevron ရုံချုပ်ရှိရာဆန်ဖရန်စစ္စကိုမှာမြန်မာရေးလှချသူတွေစုဝေးပြီးမြန်မာဆက်အနာပိုင်းတွေအတွက်ဝင်ငွေရစေမယ့်လိုရည်တွေကိုရပ်တန့်ဖို့တောင်းဆိုဆန္ဒပြခဲ့ကြတာပါ MGTC ရဲ့ share 18.26 ရာခိုင်နှုန်းကိုတော့အမေရိကန်ရင်းနှီးလုံငန်း Chevron ကပိုင်ဆိုင်ထားပြီး Thai PTTEP ကုမ္ပဏီက 25.5 ရာခိုင်နှုန်းနဲ့မြန်မာစစ်တပ်ကထိန်းချုပ်ထားတဲ့မြန်မာရေးနှီးနဲ့တဘောတန်ဝင်လုံငန်း MOG က 15 ရာခိုင်နှုန်းပိုင်ဆိုင်ပြီးတဘောတန်ဝင်ရောင်းချမှုကနေနှစ်စဉ်ဒေါ်လာ10,000လောက်ဝင်ငွေရနေတယ်လို့လည်းခန့်မှန်းထားဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းမတိမငြိမ်အခြေအနေတွေကြောင့်ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့ပြည်ဝင်ဗီဇာတက်တန်းကုန်ဆုံးပြီမလဲဆက်လက်နေထိုင်ခွင့်ပေးသွားဖို့စီစဉ်နေပါတယ်။ဂျပန်လူဝင်မှုကြီးကြပ်ရေးဌာနကလွှတ်တော်အမတ်တွေထံဗိုလ်ထုနေ့ကတင်ပြတဲ့အစီအစဉ်မှာတော့ဆက်အနာသိမ့်ပြီးနောက်ပိုင်းမြန်မာပြည်ကိုပြန်တဲ့အခါအန္တရာယ်ရှိနေတဲ့ကျောင်းသားတွေနှိပညာသင်တန်းသားတွေအနေနဲ့နောက်ထပ်6လကနေတစ်နှစ်အထိဗီဇာတက်တန်းတိုးခွင့်ပြုမှာဖြစ်တယ်လို့လည်းနိခိုင်းအေရှာဂျပန်သတင်းဌာနကဖော်ပြလိုက်တာပါမြန်မာနိုင်ငံသားတွေဒုက္ခသည်ဖြစ်ရှောက်ထားတဲ့ရှောက်လာတွေနဲ့မြန်မာနိုင်ငံသားတွေဂျပန်နိုင်ငံမှာနေထိုင်အလုပ်လုပ်ခွင့်ရှောက်လာတွေကိုစစ်ဆင်မှုတွေကိုလည်းအရှိန်မြင့်ဆောင်ရွက်သွားဖို့စီစဉ်နေတာဖြစ်ပါတယ်ဂျပန်နိုင်ငံလူဝင်မှုကြီးကြပ်ရေးဌာနရဲ့ကိန်းဂဏန်းတွေအရဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသား3000ကျော်ရှိနေပြီးမလောက်ကုန်အထိဆင်းတွေအရ2944ယောက်ကတော့ကိုလုံးဝင်ရှောက်ထားသူတွေဖြစ်တယ်လို့လည်းသတင်းကဖော်ပြထားပါတယ်မြန်မာနိုင်ငံမှာဆင်အနာသိမ့်ပြီးနောက်ဆက်တွဲနိုင်ငံရေးအခြေအနေတွေကြောင့်မြန်မာနိုင်ငံသားတွေယာယီနေထိုင်ခွင့်ရှောက်ထားနိုင်ရောအမေရိကန်ကလည်းဒီတစ်ပတ်ထဲမှာပဲခွင့်ပြုထားပါတယ်မြန်မာနိုင်ငံကိုယာယီကာဝယ်ဆက်ရှောက်ရမယ့်နိုင်ငံဖြစ်အမေရိကန်အမိငင်လုံခြုံရေးဝန်ကြီးအလန်ဒရိုဘိုင်ယိုကတ်စ်ကမေလ၁၂ရက်နေ့မှာကြေညာခဲ့ပြီးနောက်မေလ25ရက်နေ့ကစ6လအတွင်းရှောက်ထားကြဖို့ဒီတစ်ပတ်ထဲမှာပဲခွင့်ပြုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီအထိ32 kHz 938ည40 kHz 948ည48 kHz 615ည190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American ကကျော်ဘရင်းနဲ့မနေ့ကင်းတဲ့နေ့ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်COVID-19 ဟာတရုတ်တက်ခွဲကန်းကြီးကနေထွက်ပေါ်လာပေါ်ရာရှိရဲလို့ခန့်မှန်းသုံးသပ်မှုတွေတိုးပွားနေစမှာပဲ American သမ္မတ Joe Biden ကပုံမနီးစပ်တိကျတဲ့ကောက်ချက်တွေထွက်ပေါ်လာစေဖို့အတွက်အချက်လက်တွေကိုပုံမစုဆောင်ရတဲ့ခွဲခြမ်းစိတ်ပြားတဲ့နေရာမှာဆရတဲ့ဘူတိုးပြီးတော့လှုပ်ဆောင်ကြဖို့အစိုးရဌာနတွေကိုညွှန်ကြားလိုက်ပါတယ
် And we will continue to press China to participate in a full transparent
ကဘာတဝမ်းကလူ3သိန်းကျော်ကိုသေဆုံးစေခဲ့တဲ့ virus ရဲ့အခြေခံစနစ်ကိုစုံစမ်းမှုလိုအပ်တဲ့အခွင့်အလမ်းရယူပိုင်ခွင့်တွေနဲ့အတူသတိကံထောက်ထားတဲ့ပုံမှာအခြေပြုတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးတွေပွင့်လင်းမြင်သာမှုရှိမှုနဲ့အပြည့်အဝပူပေါင်းဆောင်ရွက်လာစေရတို့အတွက်တရုတ်ကိုကျွန်တော်တို့ဆက်ပြီးတော့ PR ပေးသွားမှာဖြစ်တယ်။အိမ်ပြီးတော့သတင်းထုတ်ပြန်ရေးလက်ထောက်အတွင်းဝန် Karen Yan Perry ကပြောသွားတာပါ။ American ထောက်လှမ်းရေးအဖွဲ့တွေအတွက်ထုတ်ပြန်ထားတဲ့အစီရင်ခံစာထဲမှာတော့သမ္မတဘိုင်ဒန်ကရက်90အတွင်းသူ့ကိုသတင်းပြန်ပို့ကြဖို့ပြောထားပါတယ်။တရုတ်အစိုးရနဲ့လာနေချီပြီးတော့ပူးပေါင်းပါဝင်မှုမရှိခဲ့တာဟာက ကိုရိုနာဗိုင်းရပ်စ်ရဲ့မူလစနစ်ကိုလိလအားထုတ်တဲ့နေရာမှာအဟန့်အတာဖြစ်ခဲ့ရပြီးအခုဆိုရင်ကမ္ဘာတဝန်းကိုဗစ်ကြောင့်လူအနည်းဆုံး 3.4 သန်းသေဆုံးခဲ့ရပြီးအဲ့ဒီထဲမှာ6သိန်းနီးပါးကအမေရိကန်တွေဖြစ်တယ်လို့အစိုးရအရာရှိတွေကဆိုပါတယ်။အမေရိကန်ထောက်လှမ်ရေးအစီရင်ခံစာကိုကိုးကားပြီး The Wall Street Journal ကကိုးကားဖော်ပြထားရမှာတော့တရုတ်ဝူဟန်မြို့တက်ခွဲကသုတေသနသမားတွေဟာ2019နိုဝင်ဘာလကတည်းကဖျားနာခဲ့ကြပြီးဒါဟာတရုတ်အစိုးရကကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကိုပထမဆုံးကိုဗစ် -19 လူနာတွေ့ရှိမှုသတင်းပေးပို့ချက်နဲ့တလဆော်ပြီးဖြစ်ပေါ်ခဲ့တာပါ။အရှေ့လယ်ပိုင်းခီးစဉ်တွင်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာဂျော်ဒန်နိုင်ငံကိုဗုဒ္ဓဟူးနေ့ကရောက်ရှိခဲ့ပြီးဂါဇာဒေသအတွင်းပါလက်စတိုင်းနဲ့အစ္စရေးတို့အကြားပစ်ခတ်ရစဲမှုခိုင်မာစေရေးဆွေးနွေးကြဖို့ရှိပါတယ်။နိုင်ငံလူဦးရေထက်ဝက်လောက်ဖြစ်တဲ့လူ10သန်းဟာပါလက်စတိုင်းနယ်ပယ်တွေဖြစ်တဲ့ဂျော်ဒန်နိုင်ငံကိုအီဂျစ်နိုင်ငံကီးစင်ပြီးမှဘလင်ကန်ကတွားရောက်ခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျော်ဒန်နိုင်ငံတို့အတူတကွလှုပ်ဆောင်ခဲ့တဲ့ကဏ္ဍများစွာရှိခဲ့ပါတယ်။အဲ့ဒီမှာဒေသတွင်းတည်နေရေးစီးပွားရေးအခွင့်အလမ်းနဲ့တရားမျှတမှုတိုးပွားရေးတို့ပါဝင်ပါတယ်။ဂျော်ဒန်နိုင်ငံဟာအမေရိကန်အတွက်မဟာဗျူဟာမြောက်မဟာမိတ်အဖြစ်ထက်ကိုပိုပါတယ်။အခုလိုစိန်ခေါ်မှုတွေပေါ်ပေါက်နေချိန်မှာမိတ်ဆွေတယောက်နဲ့တယောက်ကြောချင်းကတ်ကြရမှာဖြစ်တယ်လို့ဘလင်ကန်ကဂျော်ဒန်ခီးစဉ်တွင်ပြောကြားခဲ့ပါတယ်။အီဂျစ်နိုင်ငံကအပြစ်ခတ်ရေးစေရေးမှာအရေးပါတဲ့အခန်းကဏ္ဍကပါဝင်ခဲ့တယ်လို့ဂျော်ဒန်နိုင်ငံကလည်းဒီဒေသရဲ့တည်ငြိမ်ရင်းချမ်းရေးအတွက်ကာလာတာရှိရည်တည်ခဲ့တာဖြစ်တယ်လို့ဘလင်ကန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကရမ်လာမြို့မှာပါလက်စတိုင်းသမ္မတမမွတ်အဘက်စ်နဲ့တွေ့ဆုံစဉ်မှာလည်းဂါဇာဒေသကိုထောက်ပံ့မှုကွန်ဂရက်စ်လွှတ်တော်ကိုဒေါ်လာ85သန်းတောင်းခံသွားမယ်လို့ဘလင်ကန်ကပြောဆိုခဲ့ပါသေးတယ်။အစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးအကြီးအကျယ်ထိခိုက်ဆုံးရှုံးခဲ့ရပြီးယာယီအပြစ်ခတ်ရဲ့ဆေးရီနှစ်ဖက်လေးစားမှုနဲ့ရှေ့မျှော်လင့်ချက်တွေကိုထိန်းသိမ်းဖို့အတွက်အလုပ်တွေအများကြီးဆက်လုပ်ရမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကအစ္စရေးနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံစဉ်မှာလည်းပြောဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဟိုဆေးမြို့ကယထာပြုပြင်ထိန်းသိမ်းရေးအဆောက်အအုံတစ်ခုတွင်ပြစ်ခတ်မှုကြောင့်လူ၈ဦးသေဆုံးခဲ့ပြီးအများအပြားဒဏ်ရာရရှိခဲ့တယ်လို့ဆန်ဂျိုးစ်ဥပဒေထိန်းသိမ်းရေးအရာရှိတွေကပြောပါတယ်။မနက်6နာရီခွဲလောက်မှာဆန်ဟိုဆေးယထာပြုပြင်ထိန်းသိမ်းရေးဝန်ကြီးပြစ်ခတ်မှုဖြစ်ပေါ်ရတယ်လို့သတင်းပေးပို့ချက်အများအပြားရရှိခဲ့တယ်လို့လည်းစန်တာကလဲရာရဲဌာနပြောရေးဆိုခွင့်ရှိသူရက်ဆာဒေးဗစ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဆက်လက်ပြီးတော့သူကစုံစမ်းစစ်ဆေးသူတော်တော်များများဟာအခင်းဖြစ်ပေါ်တဲ့နေရာကိုရောက်ရှိနေပြီးလူတွေကိုအဲ့ဒီနေရာကရှောင်ရှားချဖို့အသိပေးထားတယ်လို့ဆိုပါတယ်။တည်ဆုံသူတွေထဲမှာသလက်သမားပါဝင်နေပေမဲ့သူပဲလို့တည်ဆုံသွားတယ်ဆိုတော့လည်းလူဘလောက်များထိခိုက်ဒဏ်ရာရတယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုမသိရသေးဘူးလို့ဒေးဗစ်ကဆက်ပြောသွားပါတယ်။တေးပုဆောင်ရဲ့အာနာပိုင်ဘုတ်အဖွဲ့ကတော့ဒီပြစ်ခတ်မှုကိုအလွန်ဆိုးဝါးရက်စက်တဲ့ဖြစ်ရအဖြစ်ပြောဆိုထားပြီးယထာဝန်ထမ်းမိသားစုတွေအတွက်ဒါဟာအလွန်မှောင်မိုက်တဲ့အခိုက်အတန့်လို့ပြောဆိုထားပါတယ်။အင်ဗျူသတင်းစာရှင်းလင်းပွဲအတွင်းလက်ထောက်ပြန်ကြားရေးအတွင်းဝန်ကယ်ရီယန်ဖယ်ရီကပြောဆိုရမှာတော့အခြေအနေကိုအကဲခတ်စောင့်ကြည့်နေပြီးအထောက်ပံ့တွေကိုလည်းဖြစ်တဲ့နည်းနဲ့ပေးနေတယ်လို့ဆိုပါတယ်။ဆန်ဖရန်စစ္စကိုပင်လယ်ကွေ့ဒေသကဆန်ဂျိုးစ်မြို့တော်မှာလူဦးရေတန်းလောက်နေထိုင်ပြီးကမ္ဘာနဲ့အမေရိကရဲ့အကြီးဆုံးနည်းပညာကုမ္ပဏီတွေအခြေစိုက်တဲ့ဆီလီကွန်တောင်ကြားရဲ့ဗဟိုချက်နေရာလည်းဖြစ်ပါတယ်။ကိုဗစ်ကပ်ဘေးကျန်းကိုရသက်ပောင်းများစွာခံနေရတဲ့အိန္ဒိယနိုင်ငံမှာတော့ဗုဒ္ဓဦးနေ့မှာဒုတိယဆိုင်ကလုန်းမုန်တိုင်းတစ်ခုဖြစ်တဲ့ယာစ်ကအိန္ဒိယရဲ့အရှေ့ဘက်ကမ်းခြေကိုဝင်ရောက်ခဲ့ရမှာတော့လေပြင်းနဲ့နှစ်ထပ်ဘတ်စကားတွေလောက်အမြင့်ရှိတဲ့လှိုင်းလုံးတွေကြောင့်အနည်းဆုံးလူ9ဦးသေဆုံးခဲ့ရပါတယ်။ဆိုင်ကလုန်းတွေဟာအိန္ဒိယမြောက်ပိုင်းသမုဒ္ဒရာမှာပုံမှန်အန်ဒရယ်ပေးနေတာဖြစ်ပြီးတော့ရာသီဥတုအပြောင်းလဲကြောင့်မင်္ဂလာပင်လယ်ကွေ့နဲ့အာရေဗျပင်လယ်ရေအပူချိန်မြင့်တက်လာတာမို့မုန်တိုင်းအကျဉ်းကြီးအတွက်တွေများလာပြီးပုံမပြင်းထန်လာတယ်လို့သိပ္ပံပညာရှင်တော်တော်များကပြောဆိုထားပါတယ်။လူ155ဦးသေဆုံးခဲ့ရတဲ့ဆိုင်ကလုန်းတောက်တဲ့တိုက်ခတ်ခဲ့တာဟာတပတ်မပြည့်ခင်မှာပဲဆိုင်ကလုန်း Yars ဝင်ရောက်ခဲ့တာမို့အိန္ဒိယအနောက်ဘက်ကန်ကပီနယ်တွေဖြစ်တဲ့အနောက်ဘန်ကောနဲ့အော်ဒီရှားပီနယ်တွေကလူတသန်းခွဲကျော်ကိုဘေးလွတ်ရာကိုရှစ်ပြောင်းပေးထားရပါတယ်။အနောက်ဘန်ကောပီနယ်ဝန်ကြီးချုပ်မမန်တာဘနာဂျီကတော့73မိနစ်နဲ့လိုင်းလုံးတွေကြောင့်ပင်လယ်ကမ်းခြေမြို့ဖြစ်တဲ့ဒစ်ကာမြို့ဟာရေဖုံးလွှမ်းသွားခဲ့ရတယ်လို့ဆိုပါရယ်။နေအိမ်1000လောက်ပျက်စီးသွားခဲ့ရပြီးမြစ်တွင်ကကျွန်းပေါင်းတရာစင်ခန့်အားလည်းရေလွှမ်းသွားခဲ့တယ်လို့ဆိုပါရယ်။ပြင်းအားအဆင့်နှစ်ရှိတဲ့ဆိုင်ကလုန်းမုန်တိုင်းဟာတနအိမ်လေးတိုက်နှုန်း96မိုင်နှုန်းနဲ့တိုက်ခတ်ခဲ့တာဖြစ်ပါရယ်။အော်တရှားပြည်နယ်ဝန်ကြီးချုပ်နေဗင်းပန်နစ်ကတော့မုန်တိုင်းတိုက်ခတ်အစဉ်တွင် DA ကြောင့်လက်မှတ်ဆက်သွယ်ရေးတွေပြတ်တောက်သွားခဲ့ရတဲ့အော်တရှားပြည်နယ်တွေကကြီးရွာ100ကျော်ကိုအထောက်ပံ့နေပြီးသွားမယ်လို့ဆိုပါရခင်ဗျာ The Voice
of America VOA ဂျာတာပလီနေနဲ့ခင်သတင်းအစီအစဉ်ကို ကိုအောင်မြတ်သူနဲ့ကိုအောင်လင်းဦးတို့ကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုနားဆင်ရမှာပါရှင်ဆရာနာသိမ့်မှုကိုဆန့်ကျင်နေတဲ့လှုပ်ရှားမှုကြီးကိုတညီတညွတ်တည်းဖြစ်ဖို့ရေရှည်ခိုင်မာတဲ့ဒီမိုကရေစီစနစ်ရရှိဖို့NUG အမျိုးသားညီညွတ်ရေးအစိုးရခေါင်းဆောင်တွေရဲ့တာဝန်ဟာအရေးပါကြောင်း American အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican ဝိုင်းလွှတ်တော်အမတ် Mitch McConnell ကပြောကြားလိုက်ပါတယ်။ American ပြည်ထောင်စု Washington DC အခြေစိုက် The Heritage Foundation ကဗုဒ္ဓဘုနေ့ကပြုလုပ်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်တွေနဲ့ Video Conference ဆွေးနွေးပွဲမှာသူကပြောဆိုခဲ့တာဖြစ်ပါတယ်။ NUG အစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်နဲ့နိုင်ငံတကာအထူးကိုယ်စားလှယ်ဦးထင်လင်းအောင်တို့ပါဝင်တဲ့ American လွှတ်တော်အမတ်တွေနဲ့ Video Conference ဆွေးနွေးပွဲမှာ Republican အထက်လွှတ်တော်အမတ် Mitch McConnell ကမြန်မာပြည်သူတွေရဲ့ Democracy စနစ်အပေါ်တန်တိတ်ထန်ခိုင်မာမှုကိုအခုလိုပြောသွားပါတယ်
။ But today Burma's oppressors face a new and increasing
ဒီနေ့မြန်မာပြည်မှာဖိနှိပ်တဲ့သူတွေရင်ဆိုင်နေရတာကတော့သူ့နိုင်ငံသားတွေကြားရှိလာနေတဲ့အတက်ဖွဲ့ကောင်းတဲ့အင်အားတစ်ခုကိုရင်ဆိုင်နေရတာပါနိုင်ငံတကာတာဝန်ကတော့မြန်မာပြည်သူတွေရဲ့နောက်ကွယ်ကနေတပေါင်းစည်းရဲ့ဖြစ်ဖို့နှိမ့်ကွင်းနေရတာမှသူတို့တွေကတိုင်းပြည်ရဲ့အနေဆိုင်ဆုံးတိုင်းရင်းသားကွဲပြားမှုတွေကိုကုစားနိုင်တဲ့အလားအလာရှိတဲ့အကြောင်းပြသကြပါတယ်စစ်ကောင်စီရဲ့တရားပေါ်ကြမှုလူကြီးလူငယ်မျိုးတပ်ဖြတ်မှုတွေနဲ့ဗျရာတလန်တန်တလန်သူတို့ရဲ့ရဲစံတန်းနေနဲ့လွတ်လပ်မှုပေါ်တန်တိတ်တန်ခံမှမှုတွေကိုမြန်မာပြည်သူတွေပြသကြပါတယ်
ဒါပြင် NUG ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့လည်းသူကအခုလိုတုံ့သက်သွားပါတယ
် Turning widespread opposition to the military coup and to united support for
the NUG အမျိုးသားညီညွတ်ရေးအစိုးရခေါင်းဆောင်တွေအနေနဲ့မြန်မာပြည်သူတွေရဲ့ရှေ့မှောက်အရေးကြီးတဲ့တောင်းကိုထမ်းဆောင်ရဖို့ရှိလာပါလိမ့်မယ်မြန်မာပြည်သူအားလုံးအတွက်ရရှိတရားခံရတဲ့ဒီမိုကရေစီစနစ်ရဖို့စစ်တပ်ရဲ့အာဏာသိမ်းမှုပေါ်ကြေကြေပြင်းပြင်းဆန့်ကျင်မှုတွေကိုတင်းကြီးတင်းကျပ်ထက်လှုပ်ရှားမှုဖြစ်နေပြောင်းလဲရမှာဖြစ်ပါတယ်မြန်မာစီးပွားရေးဖွဲ့စည်းပုံခြေရာဥပဒေနဲ့လူမျိုးဆိုင်ရာဖွဲ့စည်းစတဲ့အချင်းချမြင့်စွာကလေးကပြုရင်ပြောင်းလဲဖို့လိုနေတာလေအမြန်ဆုံးအကောင့်ထဲပေါ်ရမှာဖြစ်ပါတယ်အမျိုးသားပြည်လည်ရာစီကသာဒီမိုကရေစီနဲ့ကတ်ကိုဦးတည်မဲ့တခုတည်းသောလမ်းကြောင်းမှန်ဖြစ်တယ်ဆိုတော့ပြတ်သားရမှာလည်းဖြစ်ပါတယ
်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရအဖွဲ့နဲ့အနီးကပ်ဆက်သွယ်ဆောင်ရွက်ခဲ့တယ်လို့လည်းအထက်လွှတ်တော်အမတ် Mitch McConnell ကပြောပါတယ
် I've been in close touch with the Biden administration on Burma.discussing how
ကျွန်တော်အနေနဲ့မြန်မာပြည်နဲ့ပတ်သက်လို့ဘိုင်ဒန်ဆိုရတဲ့အနေနဲ့ပူးပေါင်းဆောင်နေပါတယ်စစ်ကောင်းဆောင်နေပေါ်ပြစ်မှတ်ထားပိတ်ဆို့မှုတွေချမှတ်နေချိန်မှာသူတို့ကိုဘလို့ဆန့်ကျင်တဲ့နည်းလမ်းတွေအကောင်းဆုံးဖြစ်နိုင်မလဲအာဏာသိမ်းစစ်ကောင်းဆောင်တွေရဲ့ဝင်ငွေတွေကိုတရက်ထိခိုက်နေတဲ့ပို့ကုန်လမ်းစဉ်တွေကိုပိတ်ပင်မှုစတာတွေကိုဘိုင်ဒန်ဆိုရနဲ့လည်းဆွေးနွေးဖြစ်ပါတယ
်ဒါ့အပြင်ဘိုင်ဒန်ဆိုရအနေနဲ့အလျင်မြန်တုံ့ပြန်မှုသူ့အနေနဲ့အားပေးခဲ့တယ်လို့လည်းပြောပါတယ်အခုဆိုရင်စစ်ကောင်းစီဟာတရုတ်ရုရှားအီရန်မြောက်ကိုရီးယား၊ဗင်နီဇွဲလာ၊ကျူဘာ၊ဆီးရီးယားစတဲ့အာဏာရှင်အစိုးရနိုင်ငံတွေစီးရင်မှာပါနေပြီးစီးရေးအရာအတင်းကျပ်ဆုံးထိန်းချုပ်ရမယ့်နိုင်ငံတွေထဲမှာရှိနေတယ်လို့သူကဆိုပါတယ်။ဒါ့အပြင်ထင်ရှားတဲ့မြန်မာစစ်ဗိုလ်ချုပ်တွေနဲ့သူတို့ရဲ့စီးပွားရေးကုမ္ပဏီတွေကိုလည်းအမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့ထားကြောင်းလည်း Mitch McConnell ကပြောပါတယ်။တစ်ဖက်မှာလည်းကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာအပေါ်လက်နက်ရောင်းချမှုကိုပိတ်ပင်တဲ့ထျောက်ပြီးပုံမပြင်းထန်တဲ့အရေးယူမှုတွေချမှတ်ဆောင်ရွက်ဖို့မြန်မာပြည်သူတွေကစောင့်မျှော်နေတဲ့အကြောင်းလဲသူကပြောသွားပါတယ်။ဒါပေမဲ့တရုတ်နဲ့ရုရှားကလုံခြုံရေးကောင်စီမှာမြန်မာအပေါ်အရေးယူရေးကိစ္စတားဆီးနေတာတရုတ်ကအိမ်နီးချင်းကောင်းမပီတာတာစတာတွေဟာကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုပဲကြည့်နေကြတာဖြစ်တယ်လို့ Mitch McConnell ကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားပါတယ်။ဒီတော့ကျွေးမှာပဲအမျိုးသားညီညွတ်ရေး NUG အစိုးရရဲ့ချက်သမရနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ဦးလင်းတန်ကိုချက်သမရနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနကလက်ခံအတိမတ်ပြုဂုဏ်ယူကြောင်းမေလ24ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုအတိမတ်ပြုတာဟာအမျိုးသားညီညွတ်ရေးအစိုးရရဲ့ကိုယ်စားလှယ်ကိုနိုင်ငံတကာကပထမဆုံးအတိမတ်ပြုတာလည်းဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ ကျတဲ့ဗီဒီယိုနဲ့ခင်ဗျာမြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါမြန်မာစစ်ကောင်စီကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နှစ်စဉ်ညီလာခံတက်ရောက်ခွင့်ကိုဆိုင်းငံ့လိုက်ပြီးနိုဝင်ဘာလမှာလုပ်မဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့တ တရားဝင်မှုဆိုင်ရာဆုံးဖြတ်ရေးအဖွဲ့ကိုရွှေ့ဆိုင်းလိုက်တဲ့အပေါ်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပါတယ်။ဆီယာနာသိမ်းပြီးပေါ်လာတဲ့စစ်ကောင်စီနဲ့ NUG နှစ်ဖက်စလုံးကတနင်္လာနေ့ကနေဂျွန်လ၁ရက်နေ့ထိကျင်းပနေတဲ့ညီလာခံကိုနိုင်ငံကိုစားပြုတက်ရောက်ခွင့်အပြိုင်တောင်းလာရမှာ WHO ကစစ်ကောင်စီဘက်ကကိုယ်စားလှယ်ကိုပယ်ချခဲ့တာပါ။ဒါကြောင့်အခုလိုမနေ့ကဆုံးဖြတ်ခဲ့ရတယ်လေ။ရှေ့ဆက်ဘလို့ဖြစ်နိုင်တယ်လဲ။NUG ရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းနဲ့အထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာမြင့်ဦးတို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားမှာထားပါရဲ့ရှင်
။ဟုတ်ကဲ့ရွေးကောက်ပွဲအနိုင်ရ NLD ပါတီအမတ်အများစုကိုစားပြုပြီးတော့တိုင်းသားတွေနဲ့လူမှုအဖွဲ့အစည်းခေါင်းဆောင်တွေပါထက်သွင်းဖွဲ့စည်းထားတဲ့NUG မြို့သားညီညီဆိုရဝင်ကြီးဦးအောင်မျိုးမင်းက
ဒါကတော့ကျွန်တော်တို့ဘက်ကအရန်ကျူဆိုတယ်ဟိုအရန်ကြီးပြီးပြည့်စုံတဲ့ကျွန်တော်တို့ကိုအတိအမှတ်ပြုတဲ့အနေနဲ့မလုပ်တည်တိုင်အောင်သူတို့ရဲ့လှုပ်ထုံးလုံးကြီးရဒါဖြစ်တင်ဖြစ်တိုင်းတဲ့အရာမျိုးဖြစ်တယ်အခုလိုမျိုးဒီစစ်အုပ်စုရဲ့ကိုယ်စားလှယ်ကိုလုံးဝအတိအမှတ်မပြုဘူးဆိုတဲ့ပုံစံတစ်ခုကဒါအောင်မြင်မှုတစ်ခုလို့ကျွန်တော်တို့ပြောလို့ရတယ်ဘာကြောင့်လဲဆိုတော့အခုချိန်မှာ de facto government လို့ခေါ်တဲ့အာဏာသိမ်းထားတဲ့အရာရယ်နောက်တော့ပြည်သူလူထုကနေရွေးချယ်ထားတဲ့ CRPH ကနေထပ်ပြီးတော့တာဝန်ပေးထားတဲ့ NUG ဆိုတာရှိတယ်။ဘယ်ကိုယ်စားလှယ်ကိုအစိုးရရဲ့ကိုယ်စားလှယ်ဖြစ်အတိပြုမလဲဆိုတာကိုအခုဆိုရင်စိန်ခေါ်မှုနေရာတိုင်းမှာတွေ့ပါတယ်။
အခုလို WHO ကကမ္ဘာ့ကျန်းမာရေးဖွဲ့စည်းအနေနဲ့မြန်မာနိုင်ငံအပေါ်ခက်ခက်ခဲခဲဆုံးဖြတ်ခဲ့ပုံရပုံကိုအထွေထွေယောဂကုဆရာဝန်ကြီးဒေါက်တာမြင့်ဦးကလည်
းနှစ်စဉ်တိုင်းတော့မြန်မာနိုင်ငံနေပြီးတော့ကမ္ဘာ့ကျန်းမာရေးဖွဲ့စည်းညီလာခံကြီးကိုကျန်းမာရေးဝန်ကြီးတွားတက်လို့ရှိတယ်။အခုဒီနှစ်ကြတော့ကျွန်တော်အစိုးရနှစ်ရက်ပေါ့လေနောက်ပတ်စလုံးကကိုယ်စလေလှုပ်ပြီးတက်ရောက်ဖို့ရှောက်တယ်ဘသူ့ကိုတရားဝင်အသိမှပြုရမှာလဲအဲ့တော့စစ်ဆိုးရရဲ့လူခွင့်ချိုးဖောက်မှုတွေကလည်း ICJ တို့ ICC တို့ကိုတင်ဖို့လုပ်နေတဲ့အချိန်လူတို့နဲ့လည်းတောက်လျှောက်ယနေ့အထိပေါ့နော်သူ့ရဲ့အာဏာသိမ်းမှုကပြည်ပြင်းနဲ့အောက်ခြေတီသူတို့အုပ်ချုပ်နိုင်တဲ့အုပ်ချုပ်ရေးမှုတွေခန့်နိုင်တဲ့အဆင့်တို့ချောင်းတွေဖွင့်နိုင်တာတို့ရမရနိုင်သေးဘူးညာတော့ဒီဘက်အယူကြီးဘက်ကလည်းဈာမယီဝန်ကြီးဌာနတခုဖွင့်ပြီးတော့ဈာမယီဝန်တော်မှုတွေပြန်ပေးမယ်ဆိုတာလေသူတို့စူးစမ်းလှုပ်ဆောင်နေတာတွေ့ရတယ်။တစ်ဖက်မှာလည်းဟိုအယူကြီး government ကတနိုင်ငံလုံးကိုမလွှမ်းခြုံနိုင်ဘူးပေါ့နော်။လွတ်မြောက်ဒေသပဲသူတို့နေဆက်တွေအဲ့လိုကြောင့်သူတို့နှစ်ဖက်စလုံးကိုအခုဒီလိုဆိုအဖွဲ့ရနေတော့စိုင်းငံပလိုက်တာပေါ့။
အဲ့ဒီတော့ဒီလိုချိုအနေနဲ့ဒီအစိုးရနှစ်ဖက်ကိုဘလို့ချင့်ချင်ကဲရနိုင်ဖို့ကိုလည်းကုလသမဂ္ဂအရေးကျွမ်းကျင်သူလည်းဖြစ်တဲ့ဥအောင်မျိုးမင်းက
WHO လို့ကျန်းမာရေးအဖွဲ့အစည်းတစ်ခုကနေဒါမျိုးလှုပ်ဆောင်ခြင်းကပထမဦးဆုံးလည်းဖြစ်သလိုတော်တော်လည်းထူးဆန်းတဲ့ဒါပေမဲ့ဘာလို့ကြည့်ကြလဲဆိုလို့ရှိရင်ဘယ်ကိုစားပြုတဲ့ဘက်ကကုလသမဂ္ဂပြည်ညီမှာပါတဲ့အချက်တည်းအဖွဲ့အစည်းနဲ့ပတ်သက်တဲ့မူဝါဒတွေကိုလေးစားလိုက်နာလဲဆိုတာတော့ထည့်သွင်းစဉ်းစားလို့ရှိပါတယ်အဲ့တော့ကုလသမဂ္ဂရဲ့ချာတာမှာပါဝင်ထားတဲ့ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးလူခွင့်တွေကိုဘယ်လောက်ထိလေးစားလို့စဉ်းစားမယ်နောက်က WHO ကကျန်းမာရေးအဖွဲ့အစည်းဖြစ်တဲ့ခါမှာကျန်းမာရေးဝန်ထမ်းတွေကိုပြစ်ခတ်မှုတွေတပ်ဖြတ်မှုတွေနှိပ်စက်မှုတွေဒီစစ်ကောင်စီဘက်ကနေလှုပ်ဆောင်ချက်တွေကကုလသမဂ္ဂချာတာတွေကတော့ကျန်းမာရေးဝန်ထမ်းတွေကိုကာကွယ်စောင့်ရှောက်ပြီးတော့လုံဆောင်ဝင်ပေးရမယ်ဆိုတဲ့အချက်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတဲ့
ဒီနေရာမှာအခု WHO ရဲ့ဆုံးဖြတ်ချက်ကြောင့်ရှေ့ဆက်ဖြစ်လာနိုင်ပုံတွေကိုလည်းဒေါက်တာမြင့်ဦးက
UN agency တွေအများကြီးပဲရှိတယ်။နောက်ကမ္ဘာအလုံးမအဖွဲ့တွေကလေးမရမုံဝေဖက် UNICEF နောက် UNDP UNOPS နောက်ကတူ FAO World Food Organization စာနာရိတ်ခါအဖွဲ့တွေကလည်း FAO ဒါတွေကလည်းဘယ်လိုမျိုးဆုံးဖြတ်လာမယ်ကျွန်တော်မသိနိုင်သေးဘူးစာနာရိတ်ခါတွေကျွန်တော်ရှေ့မှာကျွန်တော်တို့ဘာပဲပြောငတ်မခေါင်းပါလာခဲ့ရင်ဘယ်သူ့ကိုပေးရမှာလဲပေါ့နော်အစ်အစိုးရဘက်ကနေလို့ရမှာလားအညူကြီးအစိုးရဘက်ကနေလို့ရမှာလားဆိုတာသူတို့မှဝေခွဲရစရာမရှိတဲ့ခါကျတော့ရောစရာတော့တိုင်းပြည်အတွက်တော့အများကြီးထိခိုက်နစ်နာတာတော့ကျွန်တော်တွေ့ရတာပေါ့
NUG ရဲ့လူခွင့်ဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကလည်းလာမဲ့ ILO အဖြစ်ပြီးဆိုင်ရာလူသမားအဖွဲ့ညီလာခံနဲ့နောက်ဆက်လာမဲ့လူခွင့်ကောင်စီရဲ့လေးနှစ်တချိန်ပုံမှန်လူခွင့်အခြေအနေတုံးသက်ဆွေးနွေးပွဲတွေမှာလည်းအလားတူစစ်ကောင်စီကိုဆက်ဆံရတာဖြစ်နိုင်တယ်လို့ဆိုပါတယ်ကြားအပြင်အခု WHO မှာ NUG အစိုးရကတင်ပြခဲ့ပုံနဲ့ရှေ့ဆက်တင်ပြဖြစ်လာနိုင်ပုံကိုလည်းဥအောင်မျိုးမင်းက
ကျွန်တော်တို့ကအာဏာသိမ်းတဲ့အဖွဲ့မဟုတ်ကျွန်တော်တို့ကပြည်သူကနေရွေးချယ်တင်မြှောက်ထားတဲ့အဖွဲ့ဆိုတဲ့အချက်ကိုကျွန်တော်တို့တင်ပြပါတယ်။နောက်ပြီးလို့ရှိရင်တော့လူခွင့်လေးစားပြီးလိုက်နာနေတဲ့ကျွန်တော်တို့ကျူပန်းဆောင်ရွက်နေတယ်။အခု WHO ကဒါမျိုးစပြီးတော့ဒီစစ်ကောင်စီရဲ့ကိုစားပြုမှုအတိအမှတ်မပြုခြင်းကကျွန်တော်တို့လာမဲ့နိုဝင်ဘာမှာဆွေးနွေးမဲ့အကြောင်းအရာမှာဆိုလို့ရှိရင်တော့ဒါကျွန်တော်တို့အတွက်ထောက်ပြစရာအားကိုးစရာကိုးကားစရာအချက်ချက်ဖြစ်သွားတာအနေအထားမျိုးလည်းရှိပါတယ်ခဗျာ
တကယ်တော့ကိုဗစ်ကပ္ပကရောဂါပြန့်နေနေချိန်နဲ့မြမဆေးရနာသိန်းနောက်ဆက်တွဲလူသားချင်းဆိုင်ရာနဲ့အစာရေစာပြဿနာကျုံလာနေချိန်မှာ လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုထိအောင်ဘလို့ပေးနိုင်ဖို့ကုလနဲ့နိုင်ငံတကာမှာလည်းဘေးချနေချက်ခက်ခက်ခဲခဲစဉ်းစားနေရပြီလို့သုံးသပ်သူတွေကဆိုပါတယ်ခင
်ဗျ။ကျေးဇူးပါကိုဝင်းမင်းကြီး။အခုတော့တိတ်ဆုံးသူတွေရဲ့ရုပ်လောင်းတွေကိုစစ်ကောင်စီကင်တွယ်တဲ့လုပ်ရက်နဲ့ပတ်သက်လို့နားဆင်ရမှာပါ။ဆရာနာသိန်းစန့်တင်သူတွေအပေါ်အကြမ်းဖက်နှိမ်နင်းမှုတွေနဲ့ဆက်ဆက်တိတ်ဆုံးရသူယာနဲ့ချီရှိနေပြီးအဲ့ဒီတဲကတိတ်ဆုံးသူတချို့ရဲ့ရုပ်လောင်းတွေကိုစစ်တပ်နဲ့ရဲကနေကလူမြင်ကွင်းမှာယူဆောင်သွားခဲ့ကြတာပါဒီလောက်ရဟာဆိုရင်လူထုကြားထိတ်လန့်ကြောင်းရွံ့စေရေးအတုံးချနေတာလို့ AP နဲ့ California Berkeley တက္ကသိုလ်လူခွင့်ရေးစုံစမ်းစစ်ဆေးမှုဆိုင်ရာ Center HRC တို့ရဲ့သုံးသပ်ချက်တွေကဖော်ပြထားပါတယ်မတ်တိန်ကြီးထိုက်ကတင်ပြမှာပါရှင
် AP သတင်းဌာနနဲ့ California Berkeley တက္ကသိုလ်လူခွင့်ရေးစုံစမ်းစစ်ဆေးမှုဆိုင်ရာ Center HRC တို့ကTwitter မှာရေးသားဖော်ပြချက်2000ကျော်နဲ့ online ပေါ်ကရုပ်ပုံတွေကိုအခြေခံလေ့လာခဲ့တာဖြစ်ပြီးဒေတာဆိုင်ရာမီဒီယာတွေရဲ့ဖော်ပြချက်နောက်မိသားစုဝင်တွေမျက်မြင်တွေ့သူတွေကိုပါမေးမြန်းခဲ့တာပါ Devolum က California Berkeley တက္ကသိုလ်လူခွင့်ရေးစင်တာကဖြစ်ပါတယ
် So many people are retweeting and
လူတွေအများကြီးက Twitter မှာပြန်ပြီးရေးကြတယ်။နောက်ပြန်ပြီးတင်ကြတော့အကြောင်းအရာကိုစီစစ်ရတဲ့နေရာမှာတိတ်ပြီးခတ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီဗီဒီယိုကိုဘယ်ချိန်ကတင်တယ်လဲ။ဘယ်သူကတင်တယ်လဲဆိုတာကိုမူတည်ပြီးဗီဒီယိုပါအကြောင်းအရာကိုပြောကြဆိုကြတာမှာအမျိုးမျိုးဖြစ်နေလို့ပါ
။အရသာလူတို့အတွင်ကြောက်ရွံ့ထိတ်လန့်ပြီးတန်တရားပွားစီရေးအတွဲလုံခြုံရေးတပ်ဖွဲ့တွေကတေဆုံးသူရုပ်အလောင်းတွေကိုအသုံးချခဲ့တယ်လို့ယူဆရတဲ့အဖြစ်အပျက်130ကျော်လောက်ရှိကြောင်း AP နဲ့ HRC Lab တို့ကဖော်ထုတ်ခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီး AP ရဲ့စာပေးပို့မိမျက်မှုကိုအကြောင်းမပြန်ပါဘူး။မိသားစုခွင့်ပြုချက်မရှိဘဲတည်ဆုံးသူတွေကိုလည်းရင်ခွဲစစ်ဆေးပါတယ်။ရင်ခွဲစစ်ဆေးချက်တွေမှာလည်းလက်တွေမြင်တွေ့ရတဲ့အခြေအနေတွေမှတ်တမ်းတွေနဲ့ကွဲလွဲနေပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW က Richard Dicker ကအခုလိုပြောပါတယ
် What is new is
that ဘုမအဖြစ်လူမသိသူမသိညာပိုင်းမှောင်ရိပ်မှာလုပ်နေရှိတဲ့ဒီလိုလိုရမျိုးကိုလူမြင်ကွင်းလမ်းပေါ်မှာလုပ်နေတာကအသေးစားဖြစ်နေပါတယ
် And it is intended to create
လူကြားရဲ့စိုးရိမ်ချောင်ချမှုတွေ၊ညီရမှုတွေနဲ့ထိတ်လန့်တုံ့လောက်ရည်ရွယ်လှုပ်ဆောင်တာဖြစ်ပါတယ
် And if individuals were committing
ဒီရသမှုကျူးလွန်တွေကိုပေါ်ထုတ်နိုင်မယ်ဆိုရင်ဒီလူတွေကိုလူသားတွေပေါ်ဆန့်ကျင်ကျူးလွန်တဲ့ရသမှုအရာဥပဒေကြောင်းအရာရေးယူနိုင်ရေးဆောင်ရွက်နိုင်မယ်။အာ
မသာပြေသွားလား
ဟုတ်ဟုတ်ကော
မသာပြေသွားလား
HRC လက်ပြည့်ဒီနေရာသုံးဖက်ချက်အရာလုံခြုံရေးတပ်ဖွဲ့တွေကဒဏ်ရာရသူတွေတည်ဆုံးသူရုပ်အလောင်းတွေကိုလူယူမှုတွေရဲ့လေးပုံတစ်ပုံးကျော်ဟာရန်ကုန်မန္တလေးနဲ့ပဲကောမှာဖြစ်ခဲ့ပါတယ်တမရော်နေကျင်းပတဲ့မတ်လ29ရက်နေ့မှာဒီဖြစ်ပျက်တွေအများဆုံးလူပုတ်ကွန်ရက်ပေါ်မှာတင်ခဲ့ပါတယ်။အဲ့ဒီနေ့ကတငယ်ချင်းပြောင်းနဲ့ဆိုင်ကယ်စီးလာတဲ့ကိုကျော်မင်းလည်းလည်းပြစ်သက်ခံရပါတယ်။သူကဆန္ဒပြပွဲတွေမှာပါဝင်သူမဟုတ်ဘဲအလုတ်ကနေအိမ်ပြန်လာတာလို့မိသားစုက AP ကိုပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူ့ကိုဖိကတ်တာကို CCTV ကင်မရာနဲ့ရိုက်ယူထားမှုမှလည်းတွေ့ရပါတယ်။ HRC Lab ကဂျူရုရုပ်ပုံတွေကိုအသုံးပြုပြီးအဖြစ်အပျက်ကိုပြန်လည်တွက်ချက်သုံးသပ်တာမှာတဝဲမျိုးအာဇာနီလန်းကအထက်တန်းကြောင့်ရှေ့မနေ့10:38မိနစ်မှာဖြစ်ခဲ့တာကိုအတည်ပြုနိုင်ခဲ့ပါတယ
် So we started using satellite imagery
ဒီဗီဒီယိုထဲမှာတွေ့ရတဲ့အဆောက်အုံတွေလမ်းတွေနဲ့မြင်းနဲ့တွေ့မြင်ကိုတွေ့တဲ့အထိအထက်တန်းကြောင့်ရဲ့ပတ်ဝန်းကျင်တွေကိုဂျူရုဓာတ်ပုံတွေ Google App Pro နဲ့ Google မြေပုံတွေကိုစပြီးသုံးခဲ့တာပ
ါလုံခြုံရေးတပ်ဖွဲ့တွေကကိုကျော်မင်းလက်ကိုပြစ်တပ်ပြီးသူ့ရဲ့အလောင်းကိုဆွဲယူသွားတာပါစစ်ကောင်စီကထုတ်တဲ့ရင်ခွဲစစ်ဆေးချက်မှာတော့ကိုကျော်မင်းလက်ဟာဆိုင်ကယ်မှောက်ပြီးဥကောင်းတရားနဲ့တည်ဆုံးတယ်လို့ဖော်ပြပါတယ်။တည်ဆုံးသူတွေကိုကောင်းကောင်းမွန်မွန်တကြိုလို့မရမဲ့အရေးစိုးရိမ်စိမ့်နဲ့တချို့မိသားစုဝင်တွေကလည်းလုံခြုံရေးတပ်ဖွဲ့တွေအလောင်းလာမယူခင်မှာအ мян တကြိုကြပါတယ်။စကိုင်းတိုင်းရွှေဘိုကအသက်73နှစ်အရွယ်ကိုထူးမြတ်ဝင်းဟာအိမ်ထဲမှာနေရင်ရှင်ဘက်ကိုကြည်ထိပ်ပြီးတည်ဆုံးကြရမှုမှာဆိုရင်လေမိသားစုကသူ့ရဲ့ရုပ်အလောင်းကိုလုံခြုံရေးတပ်ဖွဲ့တွေလာမယူနိုင်အောင်တိုးဝှက်ထားပြီးနောက်နေ့မှမိတကြူခဲ့ပါတယ်ရှင
်။မတ်တင်ကြီးထိုက်ပြောပြသွားတာပါ။စကိုင်းတိုင်းညောင်မြို့နယ်ချောင်းစင်းကျေးရွာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးကြာဆုံးသူတွေရှိခဲ့တယ်လို့ကျေးရွာသားတွေလည်းပြိမိနေတယ်လို့ဒေတာကန်တွေက VOE ကိုပြောပါရယ်ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုနန်လပိုင်ကပြောပြမှာပါရှင်
စကိုင်းတိုင်းစကိုင်းခရိုင်မြောင်မြို့နယ်တောင်စင်းကျေးရွာမှာစစ်ကောင်စီတပ်တွေနဲ့ PDF တပ်ဖွဲ့တို့ပစ်ခတ်မှုတွေဖြစ်ခဲ့တာပါ။ရွာရဲ့သတင်းပေးသူကကျေးရွာကိုစစ်ကောင်စီတပ်တွေခေါ်ဆောင်လာရတာနဲ့ပစ်ခတ်မှုတွေဖြစ်ခဲ့ပြီးစစ်ကောင်စီဘက်က၄ဦးကြာဆုံးသွားတယ်လို့စကိုင်း PDF က VOA ကိုအတည်ပြုပြောပါတယ်။တိကျမှုတွေကြောင့်ဒေသခံတွေကြေးရွာတွေထဲပိတ်မိနေတာတွေရှိတယ်လို့လည်းမြောင်မြုတ်ခံတဦးကအခုလိုပြောပါတယ်
။ဟုတ်လို့လည်း7နှစ်လောက်ကပြီးတော့စဖြစ်တဲ့အချိန်မှာသူတို့စတဲ့ပြည့်ခဲ့တာပေါ့နော်။စတဲ့ပြည့်ခဲ့တဲ့အချိန်မှာတော့ဒီအဲ့ဘက်ကကျွန်တော်တို့အဲ့ဘက်ရွာနားမှာရှိတဲ့ဒီကျွန်တော်ရွာခံနေရတော့ဟိုထပ်ပြီးတိုးချောင်ရတဲ့အနေအထားတွေတော့ဖြစ်နေတာဟိုပြန်ခုခံတာတွေဘာတွေတော့မရှိဘူး။ဟိုထပ်ပြီးနေတယ်သူလည်းထပ်ပြီးရအခုလက်ရှိမှာပိတ်မိနေတဲ့သူတွေလည်းရှိကြတာ။ကျွန်တော်လက်ရှိကြားရတဲ့လောက်ကတော့ဗျာအဲ့ကျော်ကဒီဒလန်ရှိရပါတော့ဒီဒလန်လို့သူတို့တက်မှတ်လို့ရတဲ့ဒလန်ကိုသူတို့ဟိုဒီတက်လိုက်တယ်လို့လည်းကြားရတယ်ဗျာဟိုတက်လိုက်တဲ့အချိန်မှာဒီစစ်ကောင်စီအနေနဲ့ကအဲ့တဲကိုကြားပြီးတော့လာပြီးတော့ဒီသူတို့ချင်းချောက်တဲ့အနေနဲ့ပြစ်ခတ်တယ်လို့လည်းကြားရတယ်ဗျာ
မေလ25ရက်နေ့မှာလဲစစ်ကောင်စီဘက်ကခန်းဒီမော်ကနေကြောက်ဆိုင်တင်ဆောင်လာတဲ့ရေရင်ကိုဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့တာတွေပြုလုပ်ခဲ့သလိုရေရင်ကိုလုံခြုံရေးယူဖို့ကုန်းလန့်ကနေလိုက်ပါလာတဲ့စစ်ကောင်စီတပ်တွေနဲ့လည်းပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးဒေသခံတွေဘက်ကလည်းလက်နက်တချို့တင်စီရမိခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ
်ကျွန်တော်တို့ကဥပိုင်ပေါ်ကအဲဥပိုင်တွေမှာသူ့ပေါ်ရရှိတဲ့ကြောက်ဆိုင်မျိုးကိုကျွန်တော်တို့မုံသွားကိုတည်လာတာအဲ့မုံအောင်လည်လာတဲ့အလဲခုံကိုဒီမုံသွားသားနေပြီးတော့ကျွန်တော်တို့ဟိုသိကျတဲ့၃ရက်မြောက်တုန်းက23ရက်နေ့တုန်းကကျွန်တော်တို့သွားကြည့်တဲ့ရည်စင်းနေနဲ့အဲ့ဒါထိတ်တိုက်ပြေးမှုထိတ်တိုက်ပြေးမှုအခြေအနေတွေဖြစ်နေတယ်။ဝန္ဒနာဘက်မှာကကျွန်တော်တို့မမီးကတော့လည်းတက်သွားတဲ့အုံချောင်းကဟိုကတက်သွားတဲ့စင်ကစစ်ကား၅လီးပေါ့ဗျာ။အဲ့စစ်ကား၅လီးကပြီးတော့ကုန်းပေါ်ကနေပြီးတော့လုံလုံကြီးလိုက်ပါပြီလား။အဲ့လိုက်ပါသေးတယ်ငါးကြီးနဲ့ကျွန်တော်တို့ပြည်သူတပ်ဖွဲ့တွေနဲ့အဲ့ဒါထိတ်တိုက်ပြေးတယ်မလို့ရတော့ကျွန်တော်တို့တောက်ဆင်းပြင်ဆောင်လာတယ်ဟိုစစ်ကောင်စီရဲ့တောက်ဆင်းပြင်ဆောင်လာတဲ့မော်တော်ကိုကျွန်တော်တို့ပြည်သူရဲဘော်တွေကကြားချက်တိုင်းနဲ့စိုးရိမ်နေတဲ့အတွက်သူတို့စစ်ကောင်စီတပ်တွေကိုလုံလုံကြီးအနေနဲ့ရေကန်းတောက်လျှောက်သူတို့နေရာယူပြီးတော့ဥပဒေကထွက်တယ်ကျွန်တော်တောက်ဆင်းခုနှစ်ပြန်ပြင်ရတဲ့ဆက်လက်ခုံကိုသူတို့ရှင်းပြနေပြီးတော့ဟိုတင်းအနေနဲ့လုံလုံကြီးကြည့်ကြည့်ကြပါမင်းညာကြာဆုံးတန်ရလာရရှိပါတယ်ကျွန်တော်တို့အခုအဲ့ဒီကြာဆုံးတန်ရလာရကကျွန်တော်တို့တိုက်ပွဲဖြစ်နေပြင်းထန်နေတဲ့အချိန်မှာကျွန်တော်တို့မိုးကရုတ်တရက်ကြွားချလာတာဆိုတော့ကျွန်တော်တို့ရဲဘော်တွေကတူမိဆိုတော့ဒီအတိုင်းအကုန်လုံးနောက်ပြန်ဆုတ်ပြေးလာဆိုတော့အတိအကျတော့မတူဘူးဒါပေမဲ့သူတို့ကကျွန်တော်တို့အခုလက်နက်တွေရကြတာရှိပါတယ်
မေလ6ရက်နေ့ကလည်းခန်းတီးကိုပို့ဆောင်မဲ့ရန်တင်ရေရင်ကိုဒေတာခန်ကာကွယ်ရေးအဖွဲ့တွေကပစ်ခတ်တိုက်ခိုက်ခဲ့ရမှာရေရင်တစ်စီးနဲ့အတူလက်နက်တွေတင်စီရမိခဲ့သလိုမေလ23ရက်နေ့24ရက်နေ့တို့ကလည်းကဏီကင်းလန်းမှာတပ်အင်အားဖြည့်တင်လာတဲ့စစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီဘက်ကအကြအဆုံးများခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကဆိုပါတယ်တိုက်ဆုံသူစီရဲ့အတိအကျကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပြည်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးချက်တွေပေးပို့ကြဖို့ဖိတ်ခေါ်ပါရစေရှင်။အခုလိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကြာသပတေးတိနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့ NLD ကိုဖျက်သိမ်းလိုက်ရင် ဘာဖြစ်လာနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။အာဏာသိမ်းစစ်ကောင်စီခန့်ထားတဲ့ရွေးကောက်ပွဲကော်မရှင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖြတ်သိမ်းသင့်မသင့်စဉ်းစားမယ်လို့ဆိုလာပါတယ်။ဒီလိုလှုပ်လာမယ်ဆိုတာကလည်းကြိုတင်ခံမှန်းလို့သိရှိနိုင်ခဲ့တဲ့ကိစ္စလို့ဆိုရမှာပါ။တကယ်ဖြတ်သိမ်းလာတဲ့အခါမြမနိုင်ငံရေးအခင်းချင်းဘလို့ဖြစ်သွားနိုင်ပါသလဲ။မြမအရေးသုံးသက်တဲ့ဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသားကဆွေးနွေးသုံးသက်ထားပါရရှင်။
ကျောက်ဒီမောင်လည်းခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းဖို့စဉ်းစားနေရဆိုတာပြောစပြောလာပါပြီ။တကယ်တော့ဖျက်သိမ်းမယ်ဆိုလဲဒါကကြိုတင်ပြီးတော့သိရှိနိုင်တဲ့ကိစ္စပါ။အော်ရတော့မဟုတ်ဘူးထင်ပါတယ်စကတဲ့ကသို့တော်လည်းပဲအခုသူတို့ကြိုပြီးတော့သွေးတိုးဆန်းတဲ့သဘောမျိုးပြောလာတော့ဒါတကယ်ပဲဖျက်သိမ်းလိမ့်မယ်လို့ထင်ပါတယ်ဆရာ
။ဖျက်သိမ်းနိုင်ပါလေ။အဲဘာကြောင့်လဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံရေးလှုပ်နေတဲ့တပ်မတော်အတွက်အဓိကအခန္ဓာဖြစ်လို့ဖြတ်သိမ်းတဲ့အခက်အခဲတွေအများကြီးကြုံရမယ်။အဲတပ်မတော်တွေမှာရောပြည်ပမှာရောနိုင်ငံတကာမှာရောအခက်အခဲတွေကြုံရမယ်။ဒါပေမဲ့ခုသွားနေတဲ့ပုံစံကတော့ဖြတ်သိမ်းတဲ့ပုံစံပါပဲ။ကုလသမဂ္ဂအထွေထွေတွင်းမှုရုပ်ရဲ့အခုကိုယ်စားခရစ်တင်ကလည်းအဲ့ဒီလိုဖြတ်သိမ်းတယ်ထင်တယ်လို့အစိုးရတည်းကပြောထားပြီးပါပြီ
။ဟုတ်ကဲ့ဒါပေမဲ့အခက်အခဲတွေကြုံရမယ်ဆိုတဲ့နေရာမှာဆရာပြောသလိုပြည်တွင်းပြည်ပအများကြီးကန့်ကွက်ဆန့်ကျင်မှုတွေကြုံရလိမ့်မယ်ဆိုတက်တွင်းမှာရောကန့်ကွက်ဆန့်ကျင်မှုတွေဖြစ်လာနိုင်ပါမလားဆရာ။အဲ့ဒါမျှော်လင့်ရင်တော့မျှော်လင့်ချက်ထားလို့ရမယ်ဟုတ်ပါ။
တက်တွင်းမှာအခြေနှက်တဲ့လူတွေရှိပါတယ်။ဒါကကြီးသူတရားလုံးကိုဆန့်ကျင်ပြီးလောက်ရတဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်တို့602015ရွေးကောက်ပွဲမဲပေးခဲ့ပုံတွေကိုကြည့်လို့ရှိရင်မဲပေးသူတွေရဲ့60ကနေ80ခန့်လုံးတွင်ပေါ့နော် NLD ကိုမဲပေးခဲ့ပြီး23 25ရာခိုင်နှုန်းလောက်ကအကြခိုင်ခွန်ပြိုးရေးကိုမဲပေးခဲ့တယ်15ရာခိုင်နှုန်းလောက်ကတော့တိုင်းနာပါတီနဲ့တခြားပါတီတွေကိုမဲပေးခဲ့တာတွေ့ရပါတယ်အဲ့တော့ဒီမိုကရေစီလိုလားကြတဲ့လက်ရှိမှာဆိုလို့ရှိရင်60နဲ့ပဲတွက်လို့ရှိရင်60အပေါင်း15တွက်ရင်85ရာခိုင်နှုန်းလောက်4ယောက်မှ3ယောက်လောက်ကတက်လို့ပြုံးမတော့မလိုလားပါဘူး။ဒါကလည်းအောက်ခြေမှာဆောင်ရနေကြတဲ့အဲပုံချုပ်တွေပုံမှုတွေအဲပုံကြီးတွေတော့တက်လို့သားတွေပုံတော့လည်းအဲသိကြပါတယ်။အဲဒီတော့တက်ပြင်းမှာဒီတိုင်းဆက်သွားလို့တိုင်းကြီးကမကောင်းနိုင်ဘူးဆိုတော့တိုင်းကြီးကိုချစ်တဲ့သူတွေလည်းအများကြီးရှိပါတယ်။ပုံကံလားမပုံကံဘူးဆိုတော့နောက်ကိစ္စတစ်ခုပါ
။ကျွန်တော်သိချင်တာကအဲ့မှာဒီဆန့်ကျင်မှုတွေကြောင့်အခု NLD ကိုဖြစ်သိမ့်မယ်ဆိုရက်သူတို့ရဲ့ဥတီချက်ကပြန်ပြီးတော့ရုပ်သိမ်းသွားနိုင်တဲ့အထီရောရှိလာနိုင်ပါမလားခင်ဗျာ
။ဒါကသူဆုံးဖြတ်အောင်ပါဗောနော်။အရင်တော့ဟုတ်ချုပ်ရေးပေါ့ဘုရုံမူကြီးအဲသားရွှေလက်ထက်ကတော့ NLD ကိုမဖြတ်သိမ်းမဲနဲ့အတူသွားဖို့ဆိုတဲ့ရွေချက်နဲ့ဆောင်ရွက်ခဲ့ကြတယ်။အခုဖြတ်သိမ်းမယ်ဆိုလို့ရှိရင်ပုံပြီးဆိုးရတဲ့အကျိုးဆက်တွေရလာနိုင်တယ်။အခုကိုပြည်ရင်းစရဲ့အနေထားဟာဆိုပို့ပြီးဆိုးသွားတယ်ဒီလိုညံ့ညံ့ရေးအလားအလားအယံနေသွားတယ်နိုင်ငံကဆက်ဆံရေးထိုးပြီးကျသွားတယ်
တိုင်းပြည်အခြေအနေကတော့အများကြီးထိုးပြီးကျဆင်းသွားတယ်မှန်တယ်ဆိုတော့ဒီ NLD ကိုဖျက်သိမ်းပြီးရင်ရောသူတို့အနာဆက်လက်တည်နေရေးအနာခိုင်မာရေးအတွက်ရောအကြီးမားတဲ့အထောက်အကူဖြစ်သွားနိုင်မယ်လို့သူတို့တက်မြတ်တွက်နေကြပါလား
မပြည်သူလူထုပေါ်မှာအခြေခံတဲ့အနာတည်နေရေးကတော့သူမရတော့သူကတင်းနဲ့နဲ့အကျံဖက်မှုပေါ်မှာအခြေခံတဲ့အာဏာတည်ငြိမ်ရေးကိုပဲသွားနေရတယ်။အဲ့တော့ NLD ကိုဖျက်သိမ်းနေဆိုတာကလည်းလူထုသဘောထားနဲ့အုပ်ချုပ်တဲ့စနစ်ကိုသွားတာမဟုတ်ဘူး။နော်။တင်းနဲ့နဲ့အာဏာနဲ့အကျံဖက်မှုနဲ့အဲ့ဒီပေါ်မှာအခြေပြုတဲ့အုပ်ချုပ်ရေးကိုပဲဆက်သွားတာအာဏာရှင်စနစ်ကိုပဲဆက်သွားတာဖြစ်တယ်ပေါ့။ဒါအပြင်သူကဦးသိန်းစိန်လက်ထက်မှာဖွင့်ခဲ့တဲ့အဖွင့်ကိုတော့ခြေဖြတ်ပြစ်လိုက်တယ်။ဘာကြောင့်လဲ။အဖွင့်ကိစ္စဒီမှာအဓိကအတိုက်ခံပါတီအခုရှိဖို့ဒါအရေးကြီးပါတယ်။အယောင်ဆောင်ဒီလူလူလူမထောက်ခံတဲ့အတိုက်ခံပါတီမဟုတ်ပါဘူး။အဲ့တော့ NLD က liberalization လို့ပြောတဲ့အဖွင့်ကိစ္စကိုဆောင်ရွက်ဖို့အတွက်ကိုကလည်းတော်တော်အရေးကြီးတဲ့အခက်အခဲနဲ့မှရှိပါတယ်။ဒါကဘာလို့ခြေဖြတ်တာလဲဆိုရင်ကျွန်တော်တို့ကဒီမိုကရေစီကိုသွားမယ်လို့တပ်မတော်ခေါင်းဆောင်တွေကပြောနေတဲ့အချက်ကိုပြန်လည်ခြေဖြတ်ပြစ်တာပါ။
ပေးကြတယ်မှာအဲ့တော့သူတို့ဒီလို NLD ကိုချစ်ဖြတ်လိုက်တော့သူတို့အတိကကြောထောင်းတဲ့ကွန်ပျူတာရဲ့ပြည်ထောင်မျိုးပါတီကရော NLD နေရာမှာအစားထိုးပြီးတော့လူလူထောက်ခံမှုကိုပို့ပြီးရလာနိုင်တယ်လို့ညာသူတို့တွက်နေသလား
NLD နေရာမှာအစားထိုးလို့ဆိုတာမဖြစ်နိုင်ဘူးရှာ
လူလူထောက်ခံမှုကပို့ရလာ
လူလူရဲ့နှလုံးသားထဲမှာဒေါံဆန်းစုကြည်နဲ့ NLD ပါတီရှိပြီးသားဖြစ်ပါနဲ့မှာအစားထိုးလို့မရနိုင်ဘူးဒါကြောင့်မို့လို့ကျားခုနပြောသလိုပေါ့နော်သူတို့အချင်းချင်းကြားထဲမှာထင်အောင်မှုတစ်ခုဖန်တီးဖို့တော့ပဲဒါကဖြစ်မယ်တကယ်တမ်းကလည်းမဖြစ်ဘူးတမိုင်းမှာလည်းရှိခဲ့မဆလာပါတီပြီးသွားတယ်မျိုးသားပြုံစီအဖွဲ့ချုပ်မဲရကလူညာတလောက်ပဲဒီတိုင်းမရ2017ဒီတိုင်းမရတယ်2015ဒီတိုင်းမရတယ်2020ဒီတိုင်းမရတမိုင်းနှစ်ကာလအရှိကြီးမှာကြက်တာခဲ့ပြီဒါကိုမြက်ပဲပြူတာကမိုက်မဲတာကလွဲပြီးကျန်တာဘာမှမချင်နိုင
် NLD ကိုဖျက်သိမ်းနေဆိုရင်တော့ NLD ဆိုတဲ့နာမည်ကတော့ပြတ်သွားမှာပေါ့လေသို့သော် NLD ကိုထောက်ခံတဲ့အင်အားစုဒီမိုကရေစီလိုလာတဲ့အင်အားစုတွေရဲ့ယက်တီမှုကဘယ်လိုဆက်လက်ပြီးတော့ဖြစ်လာမလဲအဲ့ဒါဆရာအစားထိုးတဲ့အင်အားစုတစ်ခုခုအဖွဲ့အစည်းတစ်ခုခုဒါ Institute တစ်ခုခုပေါ်ပြန်လဲပေါ်ထွန်းနိုင်မယ်လို့ခံမနိုင်ပါဘူးလား
ကျာ institute တခုအစ်စ်လည်းပေါ်ကြမလို့ဘာလို့ NLD ဆိုတာရှီလူတွေရဲ့ရင်ထဲမှာရှိပြီးသားဖြစ်တဲ့တကြောင်ဥပဒေအကြောင်းအရအာဏာရဖျက်သိမ်းလိုက်တဲ့အတွက်ကြောင့်ပျောက်သွားတာပဲရှိနေရှိနိုင်တယ်အခွင့်သာရနဲ့ချိန်နေသေးတာနဲ့ပြန်ပြီးပေါ်လာမှာပဲအမှမဟုတ်ရင်ပြက်ချင်မှလည်းပြက်မယ်မြေအောက်လုံငန်းတွေကိုဆောင်ရွက်တာလည်းဖြစ်ဖြစ်ဖြစ်မယ်နော်အဲ့တော့ရေဘူးကအားဖြင့်တော့ပျောက်မသွားဘူးဒါပေမဲ့လက်တွေ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာတော့ခက်ခဲတယ်အများကြီးရှိလာနိုင်ကြီးနော်ဒါမျိုးအတွေ့အကြုံတွေကိုအာဖရိကမှာ ANC ကလက်နက်ကိုင်တော်လိုင်းလုံးမယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်ခဲတွေကိုကြိုတင်မျှော်မှန်းပြီးတော့ Mandela Plan ဆိုတဲ့ Mandela စီမံကိန်းကိုချခဲ့တယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းမိမိရဲ့ပါတီဝင်တွေနော်ဘလို့ခွဲဖြန့်မလဲ။အမျိုးသားညီညွတ်ရေးကိုဘလို့ဆက်ထိန်မလဲ။ဥမာအရင်အဲ့ဒီစီမံကိန်းမရှိတဲ့အတွက်ကြောင့်မို့လို့နော်ရွေးကောက်ပွဲဝင်မဲ့ line ကကျွန်တော်တို့ရဲ့ရန်သူဖြစ်သွားတယ်နော်အရပ်ပဲအခွင့်အရေးတွေဥရိပင်းမှာဆက်လက်ဆောင်ရွက်မဲ့လူတွေရတယ်ကျွန်တော်တို့ရဲ့ရန်သူတွေဖြစ်သွား Implant ရလောက်ပဲဆိုလို့ရှိရင်တော့အဲ့ဒါဒီအကုန်လုံးကရန်သူမဟုတ်ဘူးကျွန်တော်တို့ရဲ့မဟာမိတ်တွေပဲမကြောက်လေတိုက်ပွဲပုံစံပေါ်တဲ့အတွက်ကြောင့်ရွေးကောက်ပွဲလုပ်ရင်လည်းရွေးကောက်ပွဲဝင်တဲ့အဖွဲ့ကိုသက်သက်ဖွဲ့ထုတ်ထားတယ်တော့ ANC ကနေမှာဆိုတော့ဒီလိုစီမံကိန်းတွေကိုဆောင်ရွက်နိုင်မယ်ဆိုရင်ဆရာပြောသလိုအားနည်းမသွားနိုင်အားနည်းသွားတာကအဲ့ဒီလိုစီမံကိန်းမရှိလို့အဲ့ဒါကအကြီးမားဆုံးသောအတိုက်ဆန်ရဲ့အားရချက်အ
ဲ့တော့ NLD ဟာမြေအောက်ပုံစံဖြစ်သွားတယ်ဒီနေ့အဖြစ်လက်နက်ကင်တဲ့ပုံစံမျိုးအထိဖြစ်သွားနိုင်တဲ့ဆိုရင်ဒေါန်ဆန်းစုကြည်ရဲ့အကြမ်းမဖက်တဲ့
ဘုရားလက်နက်ကင်တယ်လို့ကျွန်တော်တို့ပြောတဲ့ဟာက NLD ရဲ့မူဝါဒမဟုတ်အဲ့ဒီကလက်နက်ကင်တာ NLD ကနေခွဲထွက်သွားတဲ့အဖွဲ့တစ်ဖက်လို့ပြောလို့ရ NLD ဟာအကြမ်းမဖက်လမ်းတွေကိုပဲဒေါန်ဆန်းစုကြည်ဆက်လက်ဆွဲကင်မယ်လို့ကျွန်တော်ကတော့ဒီလိုပဲယုံကြည်
တယ်။ဆက်
တိုင်သွားတဲ့လူနဲ့ပฏิပက္ခဖြစ်ကြမလို့ဘူးရှာ
။ဟုတ်ကဲ့။မြေအောက်ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုတာဘာပြောတာလဲရှာ။ဟုတ
်ဗျာ
။မြေအောက်ပုံစံမျိုးဖြစ်သွားနိုင်တယ်၊ UG ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုရင် NLD ဟာ
ပါတီကတိတ်တိတ်ဖွဲ့စည်းထားတဲ့ပါတီတစ်ခုပဲဖြစ်သွားလိမ့်မယ်။ဒါပေမဲ့အဲ့ဒီလိုဖြစ်သွားနေတယ်မထက်ဘူ
း။ဟုတ်ကဲ့။ဆိုတော့အဲ့ဒီတိတ်တိတ်ဖွဲ့စည်းထားသောပါတီဒီတိုက်ပွဲကိုဘယ်လိုဖော်ဆောင်လဲ၊ရွေးကောက်ပွဲလဲဝင်ခွင့်ရှိမှာမဟုတ်ဘူး။
ဟုတ်တယ်ဒါကြောင့်မို့ရွေးကောက်ပွဲဝင်ခွင့်ရှိတဲ့ပါတီတစ်ခုကိုခွဲပြီးထူထောင်တယ်မန်ဒဲလာတို့ကနော် NGO စီတဲမှာမိမိရဲ့ပါတီဝင်တွေကိုဖျက်ချလိုက်တယ်အလုံးသမားသမဂ္ဂတွေလက်သမားသမဂ္ဂတွေသမဂ္ဂပေါင်းစုံထဲမှာ NLD ပါတီဝင်တွေအများကြီးဖျက်ချလိုက်ဆိုလိုတာကတိုက်ပွဲပုံစံတစ်ခုတည်းမဟုတ်တော့ဘူးဥရိပင်းတိုက်ပွဲရှိမယ်ဥရိပတိုက်ပွဲရှိမယ်လက်နက်ကိုင်တိုက်ပွဲရှိအဲ့ဒီဟာသုံးခုစလုံးဒီမဟာမိတ်ကြီးပဲဖြစ်ခုလို့မဖက်နိုင်ဘူးဆိုရင်အချင်းချင်းကရွေးကောက်ပွဲဝင်သွားတဲ့သူကရန်သူဖြစ်လာလက်နက်ကိုင်တိုက်ပွဲဝင်သွားတဲ့သူကလည်းရန်သူဖြစ်လာကိုယ်နဲ့လမ်းစိမပြူလို့ဆိုမဟုတ်ဘူးအဲ့တော့ကျွန်တော်တို့လိုနေတာကမန်ဒဲလာပလန်လို့စီမံကိန်းကြီးအကုန်လုံးဝန်းချုံထားတဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးကိုဥတည်တဲ့စီမံကိန်းကြီးတစ်ခုလုံးဖြစ်တဲ့အဲ့ဒီတည်းမှာရွေးကောက်ပွဲဝင်တာလည်းပါကောင်းပါနိုင်တယ
်ကျွန်တော်တို့အခုပြောနေရတာကရွေးကောက်ပွဲတကယ်ဖြစ်လာမယ်ဆိုတော့ဆီနရီယိုကိုဥတီဗီပြောနေရတာအဲ့တော့ရွေးကောက်ပွဲနေမွင့်သူတို့ကဒါလူလူဆန္ဒခံယူပွဲတို့ဘာလို့လဲပြောနေတာတင်းနေကြလာရကြပြီအဲ့ဒီဟာကဟောပို့ပြီးတော့မှသူတို့ထင်သူတို့လုံးလို့ရတဲ့အခြေအနေတို့ဆူနိုင်မဲ့ထင်တယ် referendum လုတ်တယ်ဆိုတာကတော့ရွေးကောက်ပွဲတဲ့သူတို့မလင်းတပတ်လုတ်ရတာပူလွယ်ကူတဲ့ကိစ္စလို့ဖြစ်နေတာပေါ့မြန်မာနိုင်ငံမှာ recent history မှာကြာသိခင်ဖြစ်ခဲ့တာကြီးရင
်လူကလည်းတရားမဝင်တော့အစိုးရတရားဖြစ်တဲ့ပြတော့တရားဝင်မှုကိုရဖို့အတွက်ပြန်ရှာပါပဲရေပူးရအဖြစ်တော့လူတို့ထောက်ခံတဲ့လူတို့ရဲ့မဲအများစုရတယ
်
အဲ့ဒီလိုပုံစံရအောင်အနည်းဆုံးဆန်းဆောင်မှုသဘောရလေးဖြစ်အောင်လဲဆောင်ရွက်ကြမှာပဲဒါကတပါတီအာဏာရှင်အဆက်ဆက်မှာကျူးစားခဲ့တာတွေအဲ့တော့အဲ့ဒီလိုနီလာဟောင်းကြီးတွေနဲ့ပြန်ပြီးရဖို့သူကျူးစားလိုက်တယ်သို့တော့ဒါကတိုက်ပြီးအတွက်အဖြစ်ဖြစ်မှာမဟုတ်ဘူးဒါကြောင့်ပြဿနာဖြေရှင်းရမရဘူးဟုတ
်ကဲ့နောက်ဆုံးနီလာဆက
်ပြီးသွားမလဲဆိုတာကိုတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နီအဲ့ဒီအခါမှာလဲဘယ်အင်အားစုဝင်မှကျွန်တော်တို့ကခြံထားလို့မရဘူးတိုင်းသားလက်နက်အင်အားစုတွေရှိတယ်နော်အခုနော်ဒီမိုကရေစီအင်အားစုတွေရှိတယ် NLD နဲ့ဒီမိုကရေစီအင်အားစုတွေရှိတယ်တပ်မတော်ရှိတယ်ဒီအခြေခံသုံးခုကပြန်ပြီးတော့တိုင်းပြည်အတွက်အေးအေးဆေးဆေးပြန်ထိုင်ပြီးစဉ်းစားဖို့တော့လိုတယ
်ဟုတ်ပြီကျွန်တော်လည်းအဲ့ဒါကိုမေးချင်တာနောက်ဆုံးဘယ်လိုထွက်ပေါက်ရှာရမလဲဆိုတာ
ဒါကရွှေပြည်တရားဟောတယ်လို့တော့လူတွေကဝေဖန်ကောင်းဝေဖန်လိမ့်မယ်နိုင်ငံရေးဆိုတာဒါပါလေ
ကျောင်းစံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်ဒီအစီအစဉ်ကိုဗုဒ္ဓဘူးနေ့ည VOE မြမပိုင်းထုံးလွှင့်ချက်မှာလဲအပတ်စဉ်နားဆင်နိုင်ပါတယ် VOE ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတဲ့တေးသချင်းတောင်းကျင်နေဆိုရင်တော့ burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်စာလုံးပေါင်းကတော့ burmese@voanews.com ဖြစ်ပါရရှင်ဆက်လက်ပြီးတော့လူထုရဲ့ကျမ်းမာရေးကိုလူထုနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရမှာပါတရားထိုင်တဲ့အတွက်ကျမ်းမာရေးရလက်အကျိုးဆက်တွေကိုတင်ဆက်နေရမှာဒီတစ်ပတ်နှလုံးကျမ်းမာရေးကိုအထောက်အကူဖြစ်စေတဲ့အကြောင်းကြားရမှာပါတရားထိုင်တဲ့အတွက်စိတ်ပင်ပန်းမှုဝေဒနာတွေကိုလည်းလျော့ပါစေတယ်လို့ဆိုပါတယ်နှလုံးရောဂါတွေကိုပျောက်ကင်းစေတာမျိုးမဟုတ်ပေမဲ့ဘလို့ကောင်းကျိုးရနိုင်ပါသလဲလူထုနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါရရှင
်တရားထိုင်ခြင်းဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးရောရုပ်ပိုင်းဆိုင်ရာကျန်းမာရေးအပေါ်မှာပါအထောက်အကူဖြစ်စေတာပါအနောက်နိုင်ငံတွေမှာတော့တရားထိုင်တာကိုခရီးတစ်ဆိုင်လှုပ်ဆောင်လာနေကြတယ်လို့ UK နိုင်ငံမှာနှလုံးထုခုဆရာဝန်တူဖြစ်သူဒေါက်တာတင်စန်နာလွင်ကပြောပါတယ
် meditation ဆိုတာကိုပေါ့နော်ဒီအဓိကဟို meditation လုပ်တဲ့အကျိုးကျေးဇူးတွေပေါ့နော် benefit တွေကိုဒီ3 body 3ခုနဲ့ပြောပြချင်တယ်ပေါ့နော်ဆိုတော့ဒီကတော့ physical body ပေါ်မှာတကယ်ဒီခန္ဓာကိုယ်မှာဘယ်လိုအကျိုးသက်ရောက်မှုတွေရှိလဲပြီးတော့လို့ရှင် mental body ဆိုတာစိတ်ခန္ဓာပေါ့နော်ဒီစိတ်ခန္ဓာမှာဘယ်လိုအကျိုးသက်ရောက်မှုတွေရှိလဲနောက်တစ်ခုကကြာ spiritual body ဆိုတော့ဒီစိတ်ခွန်အားပေါ့နော်ဒီစိတ်ဓာတ်ခွန်အား energy level ဘယ်လိုအကျိုးတွေသက်ရောက်မှုတွေရှိလဲဆိုတာတစ်ချက်ပြောပြပေးချင်တယ်ပေါ့နော်
တိပ္ပံနေကြလေးလာဆန်းစစ်မှုတွေအရာတရားထိုင်ခြင်းဟာအုံနောက်နဲ့နှလုံးကျန်းမာရေးအပေါ်မှာကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေရရှိစေတယ်လို့သိရပါတယ်
။နှလုံးဒီ heart မှာဘာဖြစ်နေစေလဲဆိုတဲ့အခါကြောင့်ဒီ meditate လုပ်တဲ့ဟာဆိုတော့ meditate လုပ်ခြင်းအပြင်ဒီတရားထိုင်ခြင်းအပြင်ဘာဖြစ်လဲဆို vagus nerve ကို activate လုပ်တာ။ဆိုတော့ဒီ heart rate တွေခန္ဓာကိုယ်မှာဒီနှလုံးခုန်တာတွေဟိုဟိုဟာဖြစ်သွားတယ်ဒီကြောက်တယ်ပြည့်ရယ်ဆိုရင်နှလုံးခုန်တာရမြန်တယ်လीဒါပေမဲ့ခုနစိတ်ငြိမ်းချမ်းနေအေးချမ်းနေရဆိုလို့ရှင်ဒီ heart rate တွေကနှေးတယ် heart rate တွေကညင်သွားမယ်ပြီးတော့ရှင် blood pressure ဒီ pressure တွေကလည်းဟိုဒီ hypertension တို့တွေးတွေးပါရှိရလို့ဆိုရှင်အများကောင်းတာပေါ့နော် pressure တွေပါဆိုလည်းညင်သွားမယ်ပြီးတော့ရှင် oxygen မှာလိုအပ်တဲ့ demand တွေကလည်းဟိုဟို conception နဲ့နေသွားမယ်ပြီးအဓိကပါလဲဆိုလို့ရှိရင်ဟိုခန္ဓာကိုယ်မှာ stress hormone တွေပေါ့နော် stress free ဖြစ်နေတဲ့အတွက်ကြောင့်မလို့ stress hormone ဖြစ်တဲ့ adrenaline နဲ့ cortisol level တွေကလည်းကျသွားမယ်အဲ့ဒါတွေကျခြင်းအဖြစ်ပါဖြစ်လဲဆိုတဲ့အခါကျတော့ဘာဆိုအဲ့ဒီအမှန်တမ်းပြောရရင်တော့ဒီ meditation လုပ်ခြင်းအပြင် heart disease တွေကာကွယ် prevent လုပ်တယ်ဆိုရယ် study တော့မရှိသေးဘူး okay ဒါပေမဲ့ meditation ဒီ reduce stress and anxiety ဆိုရယ် study ရကောင်းကောင်းရှိတယ်ဆိုတော့အဲ့ဒီနောက်တစ်ခုကပါ study ရှိလဲဆိုရယ်ခါကြတော့ဒီ cardiovascular disease တွေပေါ့နော်နှလုံးရောဂါနဲ့ပတ်သက်တာနှလုံးတွေးကြောခြင်းတာဖြစ်ဖြစ်နှလုံးဟာ ခုံနာအာနေရနှလုံးညှင့်အာနေတာပေါ့နော် heart failure လို့ခေါ်ရပေါ့နော်အဲ့ဟာတွေအကုန်လုံးပေါ့နော်ဒါတွေကို by reducing stress and anxiety လောက်ချင်းအဖြစ်ဒီဟာကို prevent လုပ်တယ်ဆိုရယ် study လေးရှိတယ် directly မဟုတ်ပေမဲ့ indirectly ကိုကဒီ meditation ရဲ့ effect က heart ပေါ်မှာဘယ်လိုဒီနှလုံးနဲ့ပတ်သက်ပြီးတော့ဘယ်လိုကောင်းစေလဲဘယ်လိုအကျိုးပြုလဲဆိုတာကိုကဒီconclude လုပ်လို့ရတာပေါ့နော်
တရားထိုင်ခြင်းဟာနှလုံးကျန်းမာရေးပေါ်မှာကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်ရရှိစေတာကြောင့်တရားထိုင်ခြင်းကိုနေ့စဉ်ပြုလုပ်ပေးသင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါဒေါက်တာတက်စော်တင်ဆက်နေတဲ့လူမှုနဲ့ကျန်းမာရေးပါရှင်ဒီစီစဉ်ကို VOA မြန်မာပိုင်းရဲ့တနင်္ဂနွေမဂ္ဂဇင်း TV စီစဉ်မှာလည်းကြည့်ရှုနိုင်ကြပါတယ်ကြာသပတေးနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်အခုတော့တပတ်အတွင်းအားကစားသတင်းအစီအစဉ်ကိုတင်ဆက်မှာပါအားကစားဒီတပတ်အားကစားကဏ္ဍမှာတော့စပိန်လာလီဂါဘောလုံးပြိုင်ပွဲအမေရိကန် PGA ဂေါက်တီးပြိုင်ပွဲအကြောင်းသတင်းတွေအပြင်2018ပြင်သစ် Open Champion လာမဲ့ဒီပြင်သစ်ဒီ Open နဲ့လွဲချော်သွားတဲ့သတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြထားပါရရှင်
ဒီဘောအားကကနမှာတော့အက်လက်တီကိုမက်ဒရစ်အသင်းကစပိန်လာလီဂါအမပေးချန်ပီယံဆုကိုရသွားတာအမေရိကန် PGA ဂေါက်တီးပြိုင်ပွဲမှာအသက်အကြီးဆုံးမေဂျာချန်ပီယံထွက်ပေါ်လာခဲ့တာနဲ့2018ပြင်သစ် Open Champion ဒါမဲ့ပြင်သစ် Open နဲ့လွဲချော်သွားခဲ့တာစတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာစပိန်လာလီဂါမှာတော့အက်လက်တီကိုမက်ဒရစ်အသင်းချန်ပီယံဖြစ်သွားပါတယ်မပေးပြိုင်ပွဲနောက်ဆုံးနေ့အထိအက်လက်တီကိုမက်ဒရစ်က83မှတ်ရယ်မက်ဒရစ်က81မှတ်ဖြစ်နေတာကြောင့်မတင်းစလုံးချန်ပီယံဖြစ်နိုင်သေးတာပါဒါပေမဲ့နောက်ဆုံးနေ့မှာတော့အက်လက်တီကိုမက်ဒရစ်အသင်းဟာဗယ်ယိုတလိနဲ့အဝေးခွင်းမှာကစားကြတာမှနောက်ကနေလိုက်ကစားပြီးတော့မှဆော်ရစ်တွင်းနဲ့အနိုင်ကိုနဲ့နောက်ဆုံးမှာ2ဂိုးကိုနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ
်ကေတာကိုအစ်တာတెంပိုရာဟာဆီယိုအယ်လ်တရာဘာခိုgrupal que se vio
ကျွန်တော်တို့ဒီဘောလုံးရာသီမှာချန်ပီယံဖြစ်တာကအတင်းလိုက်စူးစီးမှုကောင်းလို့ပါပြီးတော့ကျွန်တော်တို့သိက္ခာကိုအကဲခဲတွေရင်ဆိုင်ရတဲ့အချိန်မှာလည်းကျွန်တော်တို့ရှုံးမပေးခဲ့ပါဘူးကျွန်တော်တို့အနေနဲ့ကိုယ်ရည်မှန်းချက်ပန်းနိုင်ကိုအောင်မြင်တဲ့အထိဆက်ပြီးကြိုးစားခဲ့ကြပြီးကျွန်တော်တို့အခုလိုချန်ပီယံဖြစ်တာထိုက်တန်ပါတယ
်ဒါဟာ Atletico Madrid အသင်းတော်လာလီဂါအမပေးချန်ပီယံဆုကို7ချိန်မြောက်ရတာဖြစ်ပြီးတော့2013-14ဘောလုံးရာသီနောက်ပိုင်းမှာပထမဆုံးအကြိမ်ပြန်ရရှိလာဖြစ်ပါတယ်ခင်ဗျာ။လာလီဂါမှာအက်လက်တီကိုမက်ဒရစ်အသင်းကချန်ပီယံဖြစ်သွားတဲ့တစ်ချိန်တည်းမှာပဲအင်္ဂလန်မှာတော့မန်ချက်စတာစီးတီးအသင်းကပရီးမီးယားလိဂ်ချန်ပီယံဖြစ်သွားပြီးတော့၄နှစ်အတွင်းမှာပဲ၃ချိန်မြောက်ပရီးမီးယားလိဂ်ဖလားကိုခိုင်မြောက်နိုင်ခဲ့ပါတယ်။နိုင်ငံနေကနောက်ဆုံးပွဲစဉ်ကစားကြတာမှာမန်စီးတီးအသင်းဟာရှုံးရှုံးနိုင်နိုင်ချန်ပီယံဖြစ်ပြီးသားဖြစ်ပေမဲ့လည်းအိမ်ခွင်းမှာပရိသတ်တွေပထမဆုံးပြန်ကြည့်တဲ့ပွဲမှာပဲချန်ပီယံခြေစမ်းကိုပြပြီးတော့အေဗာတန်ကို၅ဂိုးကိုမရှိနဲ့ပြပြသွားသွားအနိုင်ယူပြီးတော့ပရီးမီးယားလိဂ်ဖလားကိုခိုင်မြောက်သွားခဲ့ပါတယ်။နောက်ဆုံးပွဲစဉ်ဟာမန်စီးတီးအတွက်အရေးမကြီးပေမဲ့အဆင့်3-5နေရာမှာရှိတဲ့ Chelsea, Liverpool နဲ့ Leicester တို့အတွက်တော့အရေးပါတဲ့ပွဲစဉ်ဖြစ်ခဲ့ပါတယ်။နောက်ဆုံးနေ့ကပွဲစဉ်မှာ Liverpool ကအိမ်ခွင်းမှာ Crystal Palace ကို၅ဂိုးကိုမရှိနဲ့နိုင်ပြီး Chelsea က Villa ကို၅ဂိုးတကိုးနဲ့ရှုံးနေတဲ့အချိန်မှာလက်စတာကစပါ့စ်ကို၅ဂိုးတကိုးနဲ့နိုင်တာကြောင့်လက်စတာအသင်းဟာချန်ပီယံလိဂ်အတွက်အလားအလာကောင်းနေပြီးတော့မှနောက်ဆုံး15မိနစ်မှာစပါ့စ်က3ဂိုးသွင်းသွားတာကြောင့်လက်စတာဟာနောက်ဆုံးမှ4ဂိုး၅ဂိုးနဲ့ရှုံးသွားပါတယ်။ဒါကြောင့်ချယ်ဆီအသင်းရှုံးပေမဲ့လက်စတာလည်းရှုံးသွားတာကြောင့်လက်စတာအသင်းဟာလာမယ့်ဘောလုံးရာသီမှာချန်ပီယံလိဂ်နဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာ။ Euro 2020ပြိုင်ပွဲနဲ့ပတ်သက်တဲ့သတင်းလေးဘက်မှာတော့စပိန်အသင်းဟာလာမယ့်ယူရိုပွဲအတွက်လူချင်းကိုတနင်္လာနေ့ကပဲထုတ်ပြန်လိုက်ပါတယ်။မီးဗျာလူးယစ်အန်ရီကေအခုတစ်ချိန်ထုတ်ပြန်လိုက်တဲ့လူချင်းထဲမှာတော့ရီယယ်မက်ဒရစ်အသင်းကဝါရဲ့နောက်တန်းလူဆာဂျီယိုရာမို့စ်မပါဝင်ပဲပြုတ်သွားခဲ့ပါတယ်။အသက်35နှစ်ရှိဖြစ်တဲ့ရာမို့စ်ဟာဒီနေ့ဘောလုံးရာသီမှာဒဏ်ရာရကြောင့်ရီယယ်အတွက်လည်း15ပွဲလောက်ပဲကစားနိုင်ခဲ့ပြီးတော့ပြီးခဲ့တဲ့ဇန်နဝါရီလကတည်းကပုံမှန်တိုင်းကောင်းကောင်းမကစားနိုင်ခဲ့ပါဘူး။ဒါပြင်သူဟာအဲ့လိုမကစားနိုင်ုံနဲ့မဟုတ်ပဲအတင်းအတွက်လဲလေ့ကျင့်မှုတွေကောင်းကောင်းမလုပ်နိုင်ခဲ့ဘူးလို့လူးစ်အန်ရီကေကပြောပါတယ်။ဒါခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ပြီးအဲ့ဒီအတွက်လဲစိတ်မကောင်းဘူးလို့သူကဆိုပါတယ်။ရာမို့စ်ညမှာတော့ပြင်သစ်ကနေစပိန်နိုင်ငံသားအဖြစ်ခံယူလိုက်တဲ့မန်စီးတီးနောက်တန်းလူလပေါ့ကိုရွေးချယ်ခဲ့ပါတယ်။ အသင်းတို့26ရောက်ရွေးရမယ့်ထဲမှာနည်းနည်းအားကြံနေသေးပြီးတော့အခုချိန်ထိနာမည်ကြီး Real Madrid အသင်းကကစားသမားတစ်ယောက်မှမပါသေးတာကလည်းဒီနှစ်အတွက်ထူးခြားချက်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။ကောက်တီးပြိုင်ပွဲတွေဘက်မှာတော့ American က PGA ကောက်တီးပြိုင်ပွဲကိုတောင်ကယ်လိုင်းနဲ့ပြည်နယ်မှာမေလ20ရက်နေ့ကနေ23ရက်နေ့ထိကျင်းပခဲ့ပါတယ်။ဒီနေ့ American PGA မှာထူးခြားတာတစ်ခုကတော့ Major ပြိုင်ပွဲတက်တန်းတစ်လျှောက်မှာအသက်အကြီးဆုံးချန်ပီယံထွက်ပေါ်လာတာပါ။အဲ့ဒီချန်ပီယံကတော့ American က Phil Mickelson ပဲဖြစ်ပါတယ်။သူဟာအခုဆိုရင်အသက်50ရှိဖြစ်ပြီးတော့ Major ပြိုင်ပွဲ၄ခုစလုံးမှာအသက်အကြီးဆုံးချန်ပီယံအဖြစ်စံချိန်တင်လိုက်နိုင်ပါတယ်။ Mickelson ကပြိုင်ပွဲတစ်လျှောက်စုစုပေါင်းသတ်မှတ်ရိုက်ချက်ထက်6ချက်ရှော့ရိုက်ပြီးတော့ဒုတိယနေရာက Brooks Koepka နဲ့ Louis Oosthuizen တို့ထက်2ချက်အသာနဲ့ပိုဆွဲသွားခဲ့တာပါ။အဟမ်မီကောဆင်အတွက်တော့ major flaw ကို6ချိန်မြောက်ပိုဆွဲလိုက်တာလည်းဖြစ်ပါတယ
် Certainly one of the moments I'll cherish my entire life and I don't know how to
ဒီကြာတော့ကျွန်တော်ဘွားတချို့လုံးမှာမက်ဒီယာဒံဘိုးထားသွားရမယ်အချိန်ဒီတွေကတခုဖြစ်ပါတယ်အခုလိုအချိန်မှာတော်တော်များများကကျွန်တော်ကိုမနိုင်နိုင်ဘူးလို့ထင်တဲ့အချိန်မှာလုံပြလိုက်နိုင်တဲ့အတွက်ရလာတဲ့အောင်မြင်မှုစိတ်တည်နှမှုနဲ့ပျော်ရွှင်စိတ်လှုပ်ရှားမှုတွေကိုကျွန်တော်အနေနဲ့မပြောပြတတ်လောက်အောင်ပါပဲဒါပေမဲ့ကျွန်တော်ဇနီးနဲ့ကျွန်တော်ရဲ့ကယ်ဒီလုပ်ပေးနေတဲ့ကျွန်တော်ညီတင်နဲ့နီးပြကေဆန်းတို့ကကျွန်တော်ကိုယုံကြည်မှုပေးခဲ့ပြီးကျွန်တော်ကိုအကောင်းဆုံးပြောင်းလဲသူတို့ကလုပ်ပေးခဲ့ကြပါတယ
်ဒီမတိုင်ငယ်မေဂျာဖလားကိုအသက်ကြီးဆုံးဖြစ်တဲ့စံချိန်တင်ထားတာကတော့ Julius Boros ဖြစ်ပြီးတော့သူဟာ1968ခုနှစ်ကအသက်48နှစ်အရွယ်မှာဒီ PGA ပြိုင်ပွဲကိုပဲအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာအခါတန်းနဲ့သတင်းတွေဘက်ကိုဆက်အရင်တော့လာမယ့်မေလ30ရက်နေ့မှာပြင်သစ် Open ပြိုင်ပွဲကိုစတင်တော့မှာပါအခုလိုပြင်သစ် Open Tennis ဆောက်ဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာမြို့သမီးဘက်မှာတော့2018ပြင်သစ် Open Champion Simona Halep ဟာပြိုင်ပွဲကနေနှုတ်ထွက်သွားခဲ့ပါတယ် Halep ဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းကစားခဲ့တဲ့ Italian Open မှာခြေကလုံးကျော်သားဒဏ်ရာရသွားခဲ့တာဖြစ်ပြီးဒီဒဏ်ရာပျောက်ဖို့အတွက်အချိန်နည်းနည်းပို့ပြီးတော့လိုတာကြောင့်အခုလိုနှုတ်ထွက်လိုက်တာဖြစ်တယ်ဆိုပြီးတော့သူကTwitter ကနေကြေညာထားပါတယ်။ကစားသမားတယောက်အနေနဲ့ပြိုင်ပွဲကနေမနှုတ်ထွက်ချင်ပေမဲ့လည်းဒါကမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ဟာလော့ကပြောလိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
။ကိုရနိုင်တင်ဆက်နေတဲ့တပတ်တွင်းအားကစားသတင်းစီစဉ်မှာ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့နနေခင်းတနားရီစီစဉ်ကိုမနေ့၈နိုင်ကနေ9နိုင်ထိလိုင်းတိုမီတာ20 25 31တို့ကနေထုတ်လွှင့်နေပါရရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပ
ါ။မနင်္ဂမဆရာနာသိမီနောက်ပိုင်းလေးလနီးပါးအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေပါဝင်အရသာတည်ဆုံမှု800ကျော်ရှိကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရပ်ပေါင်း115ရက်အတွင်းအမျိုးသမီးနဲ့ကလေးတွေအများပြားပါဝင်အရသာ824ယောက်သေဆုံးခဲ့ရပြီးထောင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ကြပါတယ်လို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဝန်ထမ်းတွေရဲ့ပြောဆိုချက်ကိုကိုးကားပြီးအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကဗိုလ်ထုနဲ့သတင်းစာရှင်းလင်းမှုမှာပြောဆိုသွားတာပါဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုနဲ့လက်ဆဖျောက်ခံရတာတွေပါဝင်လူခွင့်ရေးချုပ်ဖောက်မှုတွေကြေကြေပြန့်ပြန့်နဲ့စနစ်တကျကျူးလွန်နေတာကြောင့်အရသားတွေကိုအကာအကွယ်ပေးဖို့လည်းမြန်မာစစ်တပ်ကကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်မြန်မာဆရာနာသိန်းခေါင်းဆောင်နေပေါ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဆိုရက PRP အရေးယူနေတဲ့စီစဉ်နေပေါ်ထိတ်တဲရီပပ်ဘလစ်ကန်ခေါင်းဆောင်တယောက်က RP ထောက်ခံကြောင်းပြောဆိုလိုက်ပါတယ်အမေရိကန်ဆိုရရဲ့မြင်းမြန်ဆန်းဆန်းတုံ့ပြန်ဆောင်ရွက်မှုတွေအပေါ်မှာလည်းအားရမိပါတယ်လို့အတိုက်ခံရီပပ်ဘလစ်ကန်ပါတီထက်လွတ်တော်လူနည်းစုခေါင်းဆောင်မစ်မက်ကော်နယ်ပြောဆိုသွားတာပါမြန်မာနိုင်ငံမှာဆရာနာသိန်းပြည်နောက်ပိုင်းမတိမငိအခြေအနေတွေကြောင့်တဘာတောင်းဝင်တင်ဖို့ရောင်းချမှုတွေကရရှိတဲ့ငွေပေးချေမှုတွေကိုဆန့်ကန့်လိုက်တဲ့အကြောင်းပြည်သိရင်လုပ်ငန်းတိုတယ်ကဗိုလ်ထုနဲ့မှကြေညာပါတယ်။ရနာတဘာတောင်းဝင်တက်ကနေထိုင်းနိုင်ငံကိုတွယ်တန်းထားတဲ့ပိုက်လိုင်းလုပ်ငန်းကိုပါဆိုင်တဲ့မိုးဒမတဘာတောင်းဝင်တယ်ယူပို့ဆောင်ရေးကုမ္ပဏီ MGTC အစုရှယ်ယာဝန်တွေရဲ့မေလ၁၂ရက်အစည်းအဝေးမှာငွေပေးချေမှုအစီအစဉ်ဆန့်ကန့်ထားဖို့ဆုံးဖြတ်လိုက်တာလို့လည်းတိုတယ်ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
တရင်ချင်းချက်ကိုကိုအောင်လွင်ဦးကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်အောင်ဖြစ်ပါတယ်ရှင်အင်ဂျင်နီယာတွေကတော့ဇူဘဲနဲ့ကယ်ဗင်ဖောင်လာတို့ဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဆက်လက်တင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ကဘာတလွားကနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်ကျမအင်ဂျင်နီယာမှာ
်။